Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဇွန်လ1ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ line to meter 3251အပြင်အခုစနေတနင်္ဂနွေမှာ line လက် meter 190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှင်နိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော် Women ပါ
မင်္ဂလာညချမ်းပါရှင်ပီအန်ပေါင်းကခင်ဝေးကြပါစေကျမခင်ပြူထွေးပါဂါဇာမှာအပြစ်ခတ်ရက်စက်ရေးအစိုးရပြည်ချက်တည်းရဲ့အစ္စရေးဘက်ကကမ်းလှမ်းချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုပြီးတော့နိုင်ပိုင်းအတွင်းမှာပဲတောင်ပိုင်းရာဖာမြို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်နောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမနိုင်သိမရအနေအထားကိုဥတီနေပြီလို့တီမောလက်စတီရှေ့တီမောနိုင်ငံသမ္မတဒေါက်တာဟိုဆေရာမို့စ်ဟော်ဒါကရှန်ဂရီလာလုံခြုံရေးညီလာခံမှာဒီနေ့ပြောကြားသွားပါတယ်NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပူးတွဲတည်ထောင်သူလည်းဖြစ်ကာကွယ်ရေးဦးစီးချုပ်ဟာဗိုလ်ချုပ်ကြီးဟောင်းဦးတည်ဦးဒီကနေ့မနက်ပိုင်းကကွယ်လွန်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်ပြည့်သေးရေဒီသတင်းတွေထဲမှာပဲဒေါန်ဆန်းစုကြည်နဲ့အတူ NLD ပါတီကိုထူထောင်မိဘလိုနောက်ဆုံးအချိန်ထိဝိုင်းရံပံ့ပိုးပေးခဲ့တယ်လို့နှိစက်သူတွေကပြောတယ်ကာကွယ်ရေးဦးစီးချုပ်ဟောင်းအငိမ့်စားဗိုလ်ချုပ်ကြီးသူရဦးတည်ဦးဒီမနက်ကွယ်လွန်ခဲ့တာပေါ့သားဖြစ်သူက
စိမ့်နိုင်90ပြန်ပြီးဆိုတော့ကွယ်လွန်သွားပါတယ်အတွက်စဉ်းစားကာလမှာတိုက်ပီတယ်ကောမြူတယ်ကောဘာလုံးဆောင်ပြပြပြီးဆိုတော့ဟို main design နဲ့ပဲသူ့တောင်းနဲ့အမှုတီပန်ထမ်းဆောင်ရတယ်ပြောချင်ပါတယ်ယူဇူဇာကနာတစ်ခုပဲအလိုပဲကျွန်တော်စဉ်းစားထားပါတယ
်အခုလိုသတင်းတွေအပြီးမှာတော့သူရဦးတင်ကွယ်လွန်ခဲ့ရတဲ့အထူးအစီအစဉ်ထပ်လာဖို့ရှိပါသေးတယ်ဒါပြင်တော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒိုသန်ဒီမိုကရေစီလူခွင့်ခေပြိုင်ကဘာအာရှနိုင်ငံရေးစတဲ့အစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထေတဲ့ရောက်တဲ့နေကိုမက်ခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ဂါဇာဒေသအပြစ်ခတ်ရက်စက်ရေးအစိုးပြုချက်တည်းရဲ့အစ္စရေးကကမ်းလှမ်းချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးတော့နိုင်ပိုင်းအတွင်းမှာပဲဂါဇာတောင်ပိုင်းရာဖာမြို့ကိုဒီအစ္စရေးတပ်တွေကတင့်ကားတွေလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်နေပါတယ်အစ္စရေးရဲ့ဂါဇာဒေသအပြစ်ရက်ရေးအစိုးပြုချက်အဖြစ်သမ္မတဘိုင်ဒန်ထုတ်ပြန်ချက်ကြေညာပြီးတော့အချိန်ပိုင်းလေးအတွင်းမှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကဟာမက်စ်အဖွဲ့ကိုအပြီးတိုင်ချိန်မုံရေးအပါအဝင်အစ္စရေးရဲ့ရည်မှန်းချက်အားလုံးမပြည့်မချင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ပြောဆိုပါတယ်တချိန်တည်းမှာပဲပါလက်စတိုင်းစစ်သေးကြွအဖွဲ့ဟာမက်စ်ကတော့သမ္မတဘိုင်ဒန်ချပြတဲ့အစီအစဉ်ကိုအကောင်းမြင်သုံးသပ်စဉ်းစားသွားမယ်လို့တုံ့ပြန်ထားပါတယ်။ဂါဇာမှာပြည်ပခါတွေဆုံးသက်နိုင်ဖို့အတွက်အဆင့်30ဆင့်ပါတဲ့အပြစ်ရက်အဆိုပြုချက်ထဲမှာတော့ပထမအဆင့်အနေနဲ့တရင်6ပတ်ကာလအတွင်းဂါဇာကလူရည်တိတ်တီးတဲ့ဒေသအားလုံးမှာရှိနေတဲ့အစ္စရေးတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းဖို့အဲ့နောက်ဟာမက်စ်ဖွဲ့ကဖမ်းဆီးထားတဲ့တရားခံတွေအားလုံးကိုပြန်လွှတ်ပေးပြီးတော့အပြန်အလှန်အနေနဲ့ပါလက်စတိုင်းကအကျဉ်းသားတွေကိုလည်းအစ္စရေးကပြန်လွှတ်ပေးဖို့နောက်ဆုံးတတိယအဆင့်အနေနဲ့ကတော့ဒီတရင်ပတ်6ပတ်ကာလအတွင်းမှာရေရှည်ခိုင်မာတဲ့အပြစ်ရက်သဘောတူညီချက်ရရှိအောင်အစ္စရေးနဲ့ပါလက်စတိုင်းကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ပြီးတော့ဒီလိုညှိနှိုင်းနေတဲ့အချိန်ထဲမှာလည်းအပြစ်ရက်ထားဖို့ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။အစ္စရေးရဲ့ဒီအဆိုပြုချက်ကိုဟာမက်စ်ဖွဲ့ကလည်းလက်ခံဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့ဗြိတိန်နိုင်ငံသားရုံးဝန်ကြီးဒေးဗစ်ကင်မရွန်ကလည်းထောက်ခံပါတယ်။စစ်ပွဲကြီးရပ်ဖို့အချိန်တန်ပြီးနေ့သစ်ဆဖို့အချိန်ရောက်ပြီလို့ဗြိတိန်နိုင်ငံသားရုံးဝန်ကြီးဒေးဗစ်ကင်မရွန်ကတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်လုံခြုံရေးအတွက်အာရှဒေသရဲ့အရေးပါမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကကတိပြုလိုက်ပါတယ်။အာရှပစိဖိတ်ဒေသမှာတရုတ်ရဲ့ချင်းချမှုတွေကိုပြန်လည်အာရုံစိုက်နေအောင်ကာကွယ်ရေးဝန်ကြီးအော့စတင်ကဒီဒေသလုံခြုံရေးဆိုင်ရာရှန်ဂရီလာဒိုင်အလော့ဆွေးနွေးပွဲကြီးမှာပြောတဲ့မေးခွန်းနဲ့အဓိကပြောသွားတာပါ။ယူကရိန်းနဲ့ဂါဇာကိစ္စတွေကြောင့်ဒီအာရှဒေသနဲ့အမေရိကန်ရဲ့လုံခြုံရေးဆိုင်ရာကတိကွက်တွေကိုရော့ချသွားပြီလို့ဆိုရမှုတွေသက်သာစေဖို့လည်းဝန်ကြီးအော့စတင်ကအခုလိုပြောခဲ့ပါတယ်။
The Indo-Pacific has remained our priority theater of operations.
Indo-Pacific ဒေသဟာ American ရဲ့စီးရေးဆိုင်ရာဦးစားပေးဒေသတစ်ခုအနေနဲ့ဆက်ပြီးတော့တည်ရှိနေပါတယ်။ဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေမှာဖြစ်ပျက်နေတာတွေကအရေးပါတယ်လို့ပဲအာရှဒေသဟာလည်းကျွန်တော်တို့အတွက်အရေးပါပါတယ်။ကျွန်တော်တို့အားလုံးအတူလက်တွဲဆောင်ရွက်မှုတွေက21ရာစုကမ္ဘာကြီးကိုဆက်ပုံဖော်သွားမှာပါလို့ဝန်ကြီးအော့စတင်ကစင်ကာပူနိုင်ငံကရှန်ဂရီလာလုံခြုံရေးဆွေးနွေးပွဲအဖွဲ့မင်ကွန်မှာပြောခဲ့တာပါ။အာရှလုံခြုံမှအမေရိကန်လုံခြုံမယ်ဆိုတာရှင်းရှင်းပဲပြောကျင်ပါတယ်လို့လည်းကာကွယ်ရေးဝန်ကြီးကဆက်ပြောသွားခဲ့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမနိုင်သိမရအခြေအနေကိုဥတည်နေပြီလို့တီမောလက်စတီအရှေ့တီမောနိုင်ငံရဲ့သမ္မတဒေါက်တာဟိုဆေရာမို့စ်ဟော်တာကပြောကြားလိုက်ပါတယ်။လက်ရှိပြည်ပခါတွေရက်သွားအောင်ကြိုတင်သတ်မှတ်ချက်မရှိဘဲဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပြီလို့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue ဆွေးနွေးပွဲအတွင်းမှာဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်။
Because the military is very, very weak on the point of
လက်ရှိမှာစစ်တပ်ရဲ့အနေထားဟာအလွန်ကိုအာရုံနေပါတယ်။ဖိအားတွေကြောင့်ပြိုလဲမဲ့အခြေအနေမျိုးကိုရောက်နေပါတယ်။ဒါကသူတို့ဘက်ကဆွေးနွေးလာစေဖို့အခြေအနေဖြစ်ပါတယ်။ဒါကြောင့်တက်ဆိုင်သူအားလုံးပါဝင်ဆွေးနွေးလာကြအောင်ကြိုးစားဖို့လိုပါတယ်။ပြည်ပခန့်တွေရက်သွားတဲ့အဖြစ်မျိုးထွက်အောင်ကြိုတင်သတ်မှတ်ချက်မပါတဲ့ဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပါပြီလို့တီမောလက်စတီတမရဒေါက်တာဟိုဆေးရာမို့စ်ဟော်ဒါကသူ့ရဲ့အမိကိုဆွေးနွေးသွားတာဖြစ်ပါတယ်။လက်ရှိမှာအာဆီယံပုံသဘောတူညီချက်၅ရပ်ကအကောင်းဆုံးအစီအစဉ်တစ်ခုအနေနဲ့ရှိနေပြီးသားဖြစ်ပါတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံအခြေအနေကိုကြားဝင်စစ်ဆန်မှုတွေမလုပ်ရင်ထိမနိုင်သိမ့်မရအခြေအနေမျိုးရောက်သွားလိမ့်မယ်ဆိုတာကိုကုလသမဂ္ဂအတွေ့အမှုချုပ်ပုန်ဟန်မင်းကြီးပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ပြည်ထောင်စုဝန်ကြီးဝန်ကြီးဒေးဗစ်ကင်မရွန်နဲ့သူဆွေးနွေးခဲ့စဉ်မှာလည်းပြောကြားတိုက်တွန်းခဲ့ပါတယ်ဆိုပြီးတော့လည်းဟိုဆေးရာမို့စ်ဟော်ဒါကပြောကြားခဲ့ပါတယ်မြန်မာနိုင်ငံပြည်ပခန့်တွေအဆုံးသက်အောင်ပို့ကြိုးစားဖို့လိုအပ်နေပြီးတော့အဲ့ဒီလိုမှမဟုတ်ရင်တော့တရားဥပဒေစိုးမိုးမှုပြန်ရအောင်လုပ်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဒေါက်ဆန်းစုကြည်နဲ့ပူးတွဲထူထောင်ခဲ့တဲ့သူရဦးတင်ဦးဒီနေ့မနေ့ပိုင်းကခွင့်လွှတ်သွားခဲ့ပါတယ်မြန်မာတက်မတော်မှာကာကွယ်ဦးစီးချုပ်အဖြစ်အမြင့်ဆုံးတာဝန်ထမ်းခဲ့ပြီးနောက်ဆုံး NLD နိုင်ငံကြီးဖြစ်တဲ့သူရဦးတင်ဦးဇာပနာကိုစစ်ကောင်စီကနိုင်ငံတော်ဇာပနာဖြစ်တဲ့ကြိုးဖို့ပြောတဲ့တဲ့တွေထပ်နေပြီးမိသားစုကတော့ရေဦးဇာပနာပဲလုပ်သွားမှာပါလို့တာဖြစ်သူဦးတန်းစင်ကဗီအေကိုပြောပါတယ
်790ပဲနေခဲ့တော့ခွင့်လွှတ်သွားပါတယ်ကျွန်တော်တို့တွေ့တော့9ရက်ထားမယ်ဘုံထွန်းတော့ဖြစ်နေခင်ပါတယ်သူအနေနဲ့သူအသက်ရှင်စကားလာမှာတိုက်ပြီးတော့ new တက်ကောနိုင်ငံတက်ကောအားလုံးဆောင်ပြီးကြပြီဆိုတော့ဟို main design လည်းပဲဟိုဘာလို့သူတောင်းအောင်ဒီမှာထမ်းဆောင်ရတယ်ပြောချင်ပါတယ်ယူဇူဇာကနာတစ်ခုပဲအဲ့လိုပဲကျွန်တော်စဉ်းစားထားပါတယ်မိသားစုနေနေကြတော့ဟုတ်ကဲ့မဇာကနာတစ်ခုနေလို့ဟောလေ
ကွယ်လွန်ချိန်မှာအသက်100နီးပါးရှိပြီဖြစ်တဲ့ဦးတင်ဟာပြီးခဲ့တဲ့ရက်ပိုင်းကတည်းကကျမ်းမာရေးအခြေအနေဆိုးဝါးလာနေတဲ့အတွက်ရန်ကုန်စစ်ရုံကြီးရေးပေါ်ကုသဆောင်မှာကုသမှုခံယူခဲ့ရပါတယ်ခင်ဗျာ
မစ်ဆိုင်းဒုံးတွေအဝေးထိန်ဒုံးတွေအများများနဲ့ရုရှားကဒီနေ့ပြစ်ခတ်တိုက်ခိုက်တာကြောင့်ယူကရိန်းနိုင်ငံတဝန်းကအရေးပါတဲ့အခြေခံအဆောက်အုံတွေနဲ့စွမ်းအင်စက်ရုံတွေထိခိုက်ပျက်စီးပြီးတော့လူ၄ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရုရှားရဲ့အခုလိုတိုက်ခိုက်မှုတွေကနေခုခံကာကွယ်နိုင်အောင်ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးကူညီတွေတိုးမြှင့်ပေးဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလည်းဒီနေ့နိုင်ငံတကာအသိုက်အဝန်းကိုထပ်မံတောင်းဆိုလိုက်ပါတယ်ရှင
်ဒီရေအမေရိကန်နိုင်ငံစနေညသတင်းတွေကိုပြောပြပေးခဲ့တာပါအခုတော့ NLD ပါတီကိုဒေါက်ဆန်စုကြည်နဲ့တူထူထောင်ခဲ့သူသူရဦးတင်ကိုကွယ်လွန်ခဲ့ရတာအတွက်အထူးအစီအစဉ်မှာကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြည်ဟောင်းသူရဦးတင်ကိုကိုယ်တိုင်ပြောခဲ့တဲ့သမိုင်းကိုပြောထားပါတယ် NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နိုင်ငံကြီးသူရဦးတင်ဟာဒီနေ့ကွယ်လွန်ချိန်မှာအသက်69နှစ်ရှိပါပြီကာကွယ်ရေးဦးစီးချုပ်ဖြစ်1984ခုနှစ်ကနေတာဝန်ယူခဲ့ပြီး1988ခုနှစ် NLD စထောင်ချိန်တည်းကဦးဆောင်ပါဝင်ခဲ့သူဖြစ်ကလလိုက်ကျိုးပတ်မှုတမိုင်းပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီတိုက်ပွဲတစ်လျှောက်မှာလည်းပါဝင်ခဲ့သူဖြစ်ပါတယ်သူကိုယ်တိုင်ပြောပြချက်တွေနဲ့အတူသူ့တမိုင်းကြောင့်ဦးသိန်းထိုင်ဦးပြောပြပေးပါအောင်ခင်ဗျာ
ကာကွယ်ရေးဦးစီးချုပ် NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့နာယကဖြစ်တဲ့သူရဦးတင်ဦးအကြောင်းကိုပြောမယ်ဆိုရင်သူဖြတ်တန်းခဲ့တဲ့တမိုင်းကြောင့်တစ်လျှောက်နယ်ချက်စန့်ကျင်ရေးမြို့သားလွတ်မြောက်ရေးလှုပ်ရှားမှုတွေကနေဒီဘက်ကငြိမ်းချမ်းရေးဒီမိုကရေစီရေးအတွက်ကျိုးပတ်မှုတွေအကြောင်းကိုကျွန်တော်တို့ပြောပြပါလိမ့်မယ်အကျဉ်းတော်ထဲမှာချုပ်နှောင်ခံခဲ့ရတာတွေနေအင်ကျဲချုပ်အကြီးကြီးကြက်ခံခဲ့ရတဲ့ဘေးဆက်မှုတွေကိုလည်းခြံထားလို့မရပါဘူ
းပတိညို့ကအဲကျွန်တော်တို့မိဘကမြေရင်စီဥမောင်ကျဲကျွန်တော်တို့မြေရင်စီမိခင်ကတော့ကျွန်တော်တို့တော်များတင်ပေါ့နော်သူကတော့ပေကွင်းကြီးပါဆိုတော့ပတိအရှိဘက်ကဆလင်းမယ်လို့ပြောတာကအဲကြေကြေတော်သူပေါ့နော်အဲ့ဒါသူကမွေးလာတဲ့သားသမီးအားလုံး6လောက်မွေးတယ်ကျွန်တော်အကြီးဆုံ
း1928ခုနှစ်မလ10ရက်နေ့မှာသူ့ကိုမွေးဖွားခဲ့ပါတယ်1936-38ဗြိတိရှားလက်ထက်တနင်္ဂနွေလုံးတိုင်းတာနဲ့ចောင်းသားသပိတ်တွေပေါ်ပေါက်ခဲ့တဲ့အချိန်ပသိမ်မြို့ဘိုးမြို့သားထက်တန်းចောင်းចောင်းသားတယောက်အနေနဲ့ဆန္ဒပြပွဲတွေမှာပြည်နီလူငယ်တပ်ဖွဲ့ဝင်တယောက်အနေနဲ့ပါဝင်ခဲ့ပါတယ
်ចောင်းမှာចောင်းသားတက်မဲ့ကလည်းရှိတယ်ចောင်းသားတက်မဲ့ကဘာလဲပဲသူကတော်တော်ထက်တယ်မြေမြေပဲရန်ကုန်ကရှိတဲ့နိုင်ငံရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့ပုံမာတွေကပေါ်ရအောင်ဆန်းတို့တော်တော်အကြောင်းနောက်ကောင်းဆုံးလေးလှုပ်ရှားတဲ့အထက်မှာအဲစသဖြင့်တပိတ်ပေါက်တာတို့ဘာလို့ဆိုလဲအကြောင်းကတပိတ်ပေါက်ပါလေ
1944ခုနှစ်ကဗမာတပ်မတော်ချက်ပြတိုင်းရင်မှာဆက်သွယ်ရေးတင်နန်းတက်ခဲ့ပါလေမင်္ဂလာတို့ဗမာကာကွယ်ရေးတပ်မတော်စစ်တပ်ကတို့တတိယဘက်စစ်တင်နန်းမှာလဲဘူလောင်းတင်နန်းတက်ခဲ့ပါလေအဲ့ဒီတုန်းကတင်နန်းတွေခက်ခဲပင်ပန်းနေတဲ့အကြောင်းတွေကိုလဲသူပြန်ပြောပြဘူးပါလေ
ပင်ပန်းမယ်လို့ပြောတယ်ဆိုတယ်ဘာလို့အဲ့ဒီမှာလဲဗိုလ်ချုပ်အောင်ဆန်းတို့နော်ကောင်းဝင်ကြီးကတောင်းရင်ပုဂ္ဂိုလ်တို့ကျောင်းဝင်ကြီးတို့ဆိုတာဗမာအဲကျွန်တော်တို့အရာရှိကြီးတွေပေါ့နော်ဥပမာပေါ့ဗိုလ်ချုပ်အောင်ဆန်းတို့လို့ ဦးနေဝင်းတို့လိုတနာဘောဘူဇီရတို့လိုဘူညာနိုင်တို့လိုအစိုးရပုဂ္ဂိုလ်တွေကလာလာပြီးတော့စနေတိုင်းမှာစစ်တပ်တက်ကြွတဲ့မင်းကွန်းတွေပြောတဲ့အခါကျစစ်တပ်ကတက်ကြွတယ်ဆိုတော့အဲ့တနာကအားလုံးပေါင်း9 9လပေါ့ဘယ်တော့နိုဝင်ဘာ1944ခုနှစ်နိုဝင်ဘာလ30ရက်နေ့မှာတနာဆင်းတယ်ပေါ့
ဗမာကာကွယ်ရေးတပ်မတော် BDA မှာလုတ်တင်ပြန်နှံဝင်ရရှိဖြစ်ခဲ့မှုပြီးနောက်ပိုင်းဗမာတနက်ကင်တပ်ရင်းတက်မှာတာဝန်ထမ်းဆောင်ရင်းဗမူကြီးဘာထူးဦးဆောင်ခဲ့တဲ့တပ်မှာဖက်စစ်ဒေါ်လာရေးကိုဆင်နွှဲခဲ့သူဖြစ်ပါတယ်ဖက်စစ်ဒေါ်လာရေးကာလအတွေ့အကြုံတွေလည်းသူ့မှာပြန်ပြောပြစရာတွေအများကြီးရှိပါတယ
်ဂျပန်နေဆုတ်လာပြီတခါလေဟိုအနာရီယာဒန်ယာရီနဲ့ဟိုကမာစတာနဲ့ခေါ်တဲ့ဂျပန်တွေကသူ့ဘဝတွေကိုမာစတာခေါ်ပြီးခမင်းတောင်းထားတဲ့ဘဝတွေဖြစ်နေဟိုဒန်ယာရီနဲ့လဲတဲ့လူမမာတဲ့လူနှစ်ဖျားမိတဲ့ဂျပန်နေဆုတ်လာရပြီဒါပေမဲ့ဗမာတပ်မတော်ကတော့တိအောင်တယ်လေအလားမှာဟိုဂျပန်စစ်ဗိုလ်တွေနဲ့တွေ့မင်းတို့ဘယ်သွားမလဲသူကစစ်မီပြေးသွားမလို့သူကဟာမင်းတို့စစ်ပြီးပြသွားမလို့လားအော်ရဲဟိုတို့ဗမာတပ်မတော်အနေနဲ့ကိုကကာကွယ်ဖို့တောင်းပြီးတော့သွားတယ်အဲ့လိုပြောသွားတာလေ
1954 55ခုနှစ်ဗမာတနက်ကင်တရင်တက်မှာတက်ခွဲမှုတာဝန်ယူခဲ့တဲ့အချိန်တရုတ်ဖြူကွန်မန်ဒါရဲ့ကျူးကျော်မှုကိုရိုးချွန်ချွန်ကာကွယ်ခဲ့တဲ့အတွက်သူရပွဲချင်းမြင်ခံခဲ့ရပါတယ်ဥတင်ဦးဟာတပ်မတော်ကြီးဗိုလ်တင်တန်းချောင်းဘာထူးချောင်းရဲ့ချောင်းကိုဖြစ်ခဲ့ဘူးသလိုအနောက်တောင်တိုင်းစစ်ဌာနချုပ်တိုင်းမူအရှေ့ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူစတဲ့တာဝန်တွေအသီးသီးပေးခံခဲ့ရပြီးကွယ်လွန်သူဗိုလ်ချုပ်ကြီးအောင်ဦးနေဝင်လက်ထက်မှာတော်လန်ရေးကောင်စီဝင်နောက်ပိုင်းကာကွယ်ရေးဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးဒါဝင်တွေကိုထမ်းဆောင်ခဲ့သူပါမြန်မာတပ်မတော်ရဲ့ကာကွယ်ရေးဦးစီးချုပ်ဒါဝင်ကိုထမ်းဆောင်ခဲ့တဲ့အချိန်မှာဗိုလ်ချုပ်ကြီးအောင်ဦးတင်ဦးအသက်48နှစ်အရွယ်ပဲရှိပါသေးတယ်1986ခုနှစ်မှာတားဖြစ်သူနှလုံးရောဂါနဲ့ကွယ်လွန်ပြီးဂျပန်အတွင်းမှာပဲကာကွယ်ရေးဦးစီးချုပ်အဖြစ်ကသူနှုတ်ထွက်ခဲ့ပါတယ်1989ခုနှစ်ဇန်နဝါရီလဗိုလ်ကြီးအောင်ဦးကျော်မြင့်ရဲ့နိုင်ငံတော်ပုံကံမှုမှာတရင်ထိန်ချန်နေဆိုပြီးရန်ကုန်တိုင်းတရားသူကြီးအဖွဲ့ကပြစ်ဒဏ်ထောင်ဒဏ်9နှစ်ချမှတ်ခဲ့ပါတယ်။ဒီဖြစ်ပြတဲ့ဘက်သလူကောင်းကောင်းပြန်ပြောပြနိုင်သူတယောက်ကတော့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဗိုလ်ကြီးအောင်ဦးဝင်းထိန်ပါ။အ
ောင်ကြောင့်မိကိစ္စဖြစ်တော့သူနဲ့အမှုတွေသူကပြစ်ဒဏ်ကြတယ်ကျွန်တော်တို့ကတက်သေးတယ်တက်သေးဆိုမှရေးကြိမ်မှချုပ်ထတာအဲ့တော့ဒီအောင်ကြောင့်ကိစ္စမှာကျွန်တော်သွားပြီးတက်သေးခံရတာပေါ့အမှတ်မိတယ်သူကလည်းတက်ခံမှာဘုံကျော်မင်းရဲ့ဝင်းသိင်းရဲ့ဘုံမီလှဖေးရဲ့သူရဲ့နောက်ဘုံမှုစိန်မင်းရဲ့တက်ခံနေပြီးတော့သူကအေးအေးခါကျတော့တက်တယ်မှာတက်ကထွက်ပြီးစီဝိုင်းလို့တော့သူနဲ့အဆက်တော်မပြောင်းမပြောင်းဘူးဆိုတာကဒီကိုနဲ့ရင်းလဲရင်းနေနောက်ကံကြမ္မာရဲ့အတူဆိုတဲ့ခါကျတော့နေ့စဉ်သွားကြတော့တယ
်နောက်ပိုင်းဘုံကျော်ကြီးအောင်ဦးတင်ဦးကသာသနာဘုံမှာဝင်ပြီးဝိပဿနာတရားတွေကိုနည်းနည်းအားထုတ်ခဲ့ပါတယ်1988ခုနှစ်လူထုဒီမိုကရေစီရဲ့လှုပ်ရှားမှုကြီးအတွင်းမှာတော့ယူချေရဲဘဟောင်းများဖွဲ့ဒုတိယဥက္ကဋ္ဌတာဝန်ယူပြီးမြန်မာပြည်ဒီမိုကရေစီရေးလှုပ်ရှားမှုမှာဥဆောင်ဦးရဲ့ပါဝင်လာခဲ့ပါတယ်။1988ခုနှစ်စက်တင်ဘာလ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းတည်ထောင်တဲ့အခါမှာဒုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။ NLD ခေါင်းဆောင်တယောက်အနေနဲ့တာဝန်ယူခဲ့တဲ့နှစ်ပေါင်း20ကျော်ကာလအတွင်းဒီမိုကရေစီရေးလှုပ်ရှားမှုတွေကြားအချိန်ချင်းဖန်ဆီးခံခဲ့ရပြီးနေအိမ်ကျဲကျုံးနဲ့လည်းနှစ်ပေါင်းများစွာသူအထင်းသိမ်းခံခဲ့ရပါတယ်။ဖန်စီခံခဲ့ရတာနေအိမ်ကျဲကျုပ်ထင်းထင်းခံခဲ့ရတာတွေအချင်းချင်းကြုံခဲ့ရသလိုအသက်မသေးပဲတည်တည်လေးလွမြောက်ခဲ့တာတွေလည်းရှိပါတယ်။2003ခုနှစ်မေလ30ရက်ဒေါအောင်ဆန်းစုကြည်ရဲ့ထက်ပြမပြီးစီယုံရေးခီးစဉ်တွင် NLD ခေါင်းဆောင်တွေရဲ့ရင်တန်းကိုတိုက်ခိုက်ခံခဲ့ရတဲ့တပရင်အကြမ်းဖက်တိုက်ခိုက်မှုကြီးတွင်မှအသက်မသေးပဲလွမြောက်ခဲ့ပါတယ်။ဒါပေမဲ့တပရင်မျိုးဒီမှာပဲအာဏာပိုင်တွေရဲ့ဖန်စီတာခံခဲ့ရပြီးကလေးထောင်မှာ၈လချုံတော်ခံခဲ့ရပါတယ
်။ကလေးထောင်ကနေအိမ်ကိုပို့နေအင်ကျဲကျုပ်ချခံခဲ့ရပြီးနှစ်နှစ်ကြာနေအင်ကျဲကျုပ်လွတ်ရစေပေမဲ့နိုင်ငံတော်နောက်ဆက်ဖြည့်ဆည်းသူများအန်ဒီမကာကွယ်တဲ့ဥပဒေပုံမှန်30ခါနဲ့နှစ်စဉ်တစ်နှစ်စီထပ်တိုးချခံခဲ့ရပါတယ်။စုစုပေါင်း6နှစ်နီးပါးထင်းထင်းခံခဲ့ရပြီး2010ခုနှစ်ဖေဖော်ဝါရီလမှာနေအင်ကျဲကျုပ်ကနေသူပြန်လည်လွတ်မြောက်ခဲ့ပါတယ်။လွတ်မြောက်တဲ့အချိန်မှာအသက်83နှစ်အရွယ်ရှိနေပါပြီ။ဒါပေမဲ့သူထမ်းဆောင်ခဲ့ရတဲ့ဒီမိုကရေစီရေး NLD ပါတီရဲ့စီယုံရေးနဲ့နိုင်ငံရေးတာဝန်တွေကတော့မပြေးသေးပါဘူး။
အဲ့နဲ့ဒီဖွဲ့ဝင်တွေကြာမှလဲသူနဲ့ပတ်သက်လို့အမဲရစရာတွေအများကြီးရှိနေပါတယ
်သူရဲ့မှတ်ညာအလွန်ထူးခြားပါတယ်အတော်မှတ်မိတဲ့ကျွန်တော်တို့တာပါတယ်ဟိုကပြန်ပြီးတော့နောက်ကျောင်းနေပြောလို့ရှိရင်တခါတည်းနေဆွဲပါတခါတည်းထည့်ပြောအံ့ဩလို့မဆုံးပါဘူ
းသူကတော့တပိုင်းကျောင်းမြားခဲ့ပြီဒီဒီပါလီမန်ခင်မှလဲတောင်းတော့ရရှိမဆလာခင်မှလဲကာဝေးဝန်ကြီးရှိနေခဲ့တယ်ခုနောက်ပိုင်းမှာတော့ NLD ပေါ့80နောက်ပိုင်းမှာဆိုတဲ့ခါကျတော့ ူရဲ့နိုင်ငံရေးအမြင်တွေကနှုတ်ခေါ်တဲ့သူကဘာမဆိုသူ့တဘောက fairness ပေါ့မျှတတဲ့တဘောကိုအမြင်တမ်းလိုလာတယ်ဘာမဆိုပေါ့လူမျိုးရေးဖြစ်ဖြစ်စီးပွားရေးဖြစ်နိုင်ငံရေးဖြစ်ဖြစ်အခုဒီအိမ်မျှတတဲ့တဘောကအခုဒီမှာပို့ပေါ်လင်းလာတယ်ဒီမိုကရေစီဒီဖွံ့ဖြိုးဖို့ဆိုတာကတိုင်းရင်းသားအားလုံးပြည်သူပြည်သားအားလုံးညီတညီတညီတဲ့ညီမျှတဲ့အခွင့်အရေးခံစားရမယ်ဆိုတဲ့စိတ်ဓာတ်အဲ့တော့အရင်ကမဆရာတုန်းကလောက်ခဲ့တာတည်းကသူခုရက်ဒီမချက်မချောက်သဝန်ခံနေငါဘာတွေမှားခဲ့တယ်ငါဘာတွေမှားခဲ့တယ်အခုကျတော့သူလမ်းစဉ်မှန်တယ်မှန်တဲ့အပြင်ကိုအခုဟာလာ NLD နိုင်ငံကြီးဆိုပေမဲ့တော်တော်များများကသူပြည်သူချစ်တော်တတ်မလို့ဗိုလ်ချုပ်ကြီးဟောင်းဆိုတဲ့ဟာကိုသူကအရန်သဘောကျတယ
်သူရဦးတေဦးကာကွယ်ဦးစီးချုပ်ဖြစ်ဒါဝင်ထမ်းဆောင်ခဲ့တဲ့ကာလတွေအတွင်း1984ခုနှစ်ဦးတန်းဇာပနာရေခင်လုံသမားသပိတ်စတဲ့ရေခင်တွေလည်းကျုံခဲ့ရဘူးပါတယ်2012ခုနှစ်ကရန်ကုန်မှာကျင်းပခဲ့တဲ့ဥဒန်ဇာပနာရေခင်နှစ်ပတ်လည်အခမ်းအနားတစ်ခုမှာတော့အဲ့ဒီရေခင်တွေရဟန်းရှင်လူကျောင်းသားတွေကိုအင်အားသုံးနေနှင်းခဲ့တာတွေနဲ့ပတ်သက်လို့ဥတင်ဦးကသူ့မှာတာဝန်ရှိတဲ့အကြောင်းနဲ့စီမံကောင်းဖြစ်ပြီးတဲ့အကြောင်းပြောဆိုခဲ့ပါတယ
်စစ်တပ်ကအာဏာရယူခဲ့တာကိုတမိုင်းနဲ့ချီပြီးတော့သူကမလုတ်သင့်တဲ့အကြောင်းသူအကြာခဏပြောပါတယ်နောက်ပြီးတော့အခုခေတ်တမတော်အရာရှိတရားသူတို့ခေတ်เน่ไม่ดูไม่ดูละเบ้มาไม่ดูเลยสรอกปี่ดูโกญินเนี่ยอเมนมาไม่ดูด่าไม่จาขณะจังเราจาออกไปปี่ดูฤโกมิบะตะพวยญินน่ะอเย็นดูฤอะกุญินน่ะตูรัวตัดมะหลออบอเวญินน่ะปี่ดูอบออเมนนะอุทาอุติวูเนี่ยอเปียวยะสิตูลงมาตะบงจอก
ปี่ดาอุติวูบอกให้ดูฤสกาฤเดะกาอมัดยะเสียสกาฤอันตรายရှိပါတယ်အဲ့ဒီအထက်ကတခုကတော့1992ခုနှစ်ကစစ်ခုံရုံးကနေလောက်ချမ်းနဲ့ထောင်တန်း3နှစ်ပြစ်ဒဏ်ချမှတ်ခံထားတဲ့အချိန်ပြစ်ဒဏ်ပြေကံဤမှာသူ့ကိုရှုဝဲစစ်ခုံရုံးကနေနောက်ထပ်ဆွဲချက်တင်ပြီးတော့ထောင်တန်း9နှစ်ထပ်မံပြစ်ဒဏ်ချမှတ်လိုက်တဲ့အချိန်သူပြောခဲ့တဲ့စကားပါဦးတင်ဦးကတပ်မတော်ငါချစ်တယ်ဒါပေမဲ့တပ်မတော်တဲ့ပြည်သူကိုပိုချစ်တယ်ဆိုပြီးပြောခဲ့တာပါဒီစကားကဂျမသမိုင်းမှာစတုထမြောက်ကာကွယ်ဦးစီးချုပ်ဖြစ်ခဲ့ဘူးသူတယောက်ရဲ့ပြောခဲ့ဘူးတဲ့စကားတွေကအမတ်ရစရာစကားတစ်ခုဖြစ်ကြံနေခဲ့ပါလေသူပြောခဲ့တဲ့အတိုင်းခံယူချက်ကြောင့်လဲသူဟာပြည်သူလူထုရဲ့ကြီးညွတ်လေးစားမှုကိုဘဝတစ်ချောင်းလုံးရခဲ့တာလို့ဆိုရပါလိမ့်မယ်ကျွန်တော်သိမ့်ထိုက်ဘူးပ
ါအများအမတ်ရနိုင်မယ်ဥထင်ကိုလင်ခဲ့ရတာအတွက်အထူးစီစဉ်ပါအခုတော့အပတ်စဉ်ကဏ္ဍတွေစက်တိုက်ပါအရင်ဆုံးတော့ဒုတန်အစီအစဉ်ပါရှမ်းပြည်မြောက်ပိုင်းကမြေမြုံပိုင်းပြဿနာကိုဖျော်ထားပါတယ်စစ်တပ်နဲ့တိုင်းနာညီတော်တုံးပွဲတိုက်ပွဲဖြစ်ခဲ့တဲ့ဒီဒေသတွေလက်ကျန်နေတဲ့မိုင်းတွေကြောင့်ထိခိုက်ဒေဆင်ဟာသူများလာတာကို Frontier မြန်မာပြောထားပါတယ်ခင်ဗျာ
operation တာကရောဟိုပြည်ရင်နှစ်တွေရောပောက်ကွက်မှုတွေအရောရှိခဲ့တယ်ဆိုပေမဲ့လည်းဒီလောက်ထိစိုးဝါးလာမှုတော့မရှိဘူးเนา
ะသမီးငယ်တဲ့သမီးဘဝပြတ်ထား
မျက်နှာငယ်ရတယ်ဘဝပြတ်သွားတယ်လို့ဖြစ်သွားတယ်အားလုံးတတိထားစီခြင်းလေ
တော့တလုံးကျနေဘူးတယောက်တက်တာပေါ့ကျွန်တော်တောင်းတက်တာပေါ့တော့တောင်းတက်တာပေါ့အဲ့လို
ရှမ်းပြည်နယ်မြောက်ပိုင်းမှာတစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကစပြီးမြေမြုံပိုင်းကြောင့်ထိခိုက်ဒေဆုံးသူအရေအတွက်တိုးလာတယ်လို့တက်ကြွလှုပ်ရှားသူတွေနဲ့ဒေသခံတွေကပြောကြပါတယ်မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေဟာနှောင့်နှေးတာကြောင့်ဒေသခံတအူးကသူကိုယ်တိုင်မိုင်းရှင်းလင်းတာတွေကိုစတင်လှုပ်ဆောင်နေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မီသတင်းဌာနကသတင်းတောက်မိုင်းရူပါကရေးသားထားပြီးလူအင်မီကဆက်လက်တင်ဆက်ပေးသွားမှာပါ။
ဒီနေ့မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေါ်အီပြုံးနဲ့ခင်ကုန်းဖြစ်သူဦးစိုးဝင်းတို့အလုပ်လက်မဲ့ဖြစ်နေတာလာပေါင်းများစွာရှိနေပါပြီ။ကလေး၅ယောက်ကိုရှာဖွေကျွေးမွေးနေရတဲ့သူတို့အတွက် match လ၁၆ရက်နေ့မှာအလုပ်ပြန်ရမယ်ဆိုတော့အယံကိုပျော်ရွှင်နေခဲ့ပါတယ်။အဲ့ဒီအလုပ်ကကုခိုင်မျိုးနဲ့မမန်ရွာကိုဆက်တဲ့လက်မခင်းဖို့အတွက်ပါ။ဒါပေမဲ့နောက်တနေ့မှာတော့သူတို့အပျော်တွေဟာတဆစီပျက်စီးသွားတယ်လို့ဒေါ်အီပြုံးကပြောပါတယ်။
ဒီမှာတော့ဗာရေးရတာလမ်းခင်းသွားတာရှေ့လမ်းခင်းပြီးတော့ကြောက်ကုန်သွားလို့ဆိုပြီးနောက်ရင်းကိုပြန်ခင်းတဲ့ချိန်မှာလေသူကကရက်ပြီးတော့ဆင်းလာတဲ့ချိန်မှာလိုက်ထိုးပြီးတော့ဦးနဲ့သမင်းစားဖို့
มีรถจะรถเส้นไหนเคลื่อนไปสี่ที่เดียวแต่จู่ๆเมื่อรู้เบี้ยรู้เชื่อตัวไอ้ชีมันนะเสียตัวเลยครับผมเนาะไอ้ชีมาดูไม่ดีครับผมฉันเอาเบี้ยตัวละฉันเอากูชามดีอยู่บ่สี่กูต้องพูดถึงอุสุวิงกูสี่ยงปูสังเข้าไปไหมใครสี่กูต้องมุกเช็ดชิลลุลุมยาเก็บเอาแล้วตอนนี้มารอตุเตี๋ยสองตัวบาร์เลยไม่มีอะไรเส้นไหนกูว่าสี่ยงเราว่าเราเส้นไหนทุกอย่างตัวเลย
มันจะคุ้นเคยกันเว้ยเนาะต้องมาคุ้นมาเว้ยเนี่ยเสียเลยไอ้กว่าบอกด้วยลูน่าชิมาบอกด้วยเดี๋ยวเลยมาเรียกเขาเดี๋ยวนี้ตอนนี้ด่าเล่นกันแต่พอดีเนี่ยมีมาสิตาดูจ้านี่เสียลามยาปริบขารุ่งจ้าเชียงพีฮะโอ้ยงี้เลยอะมีมีออกมาเนี่ยเป็นตัวพี่อาทิตย์เปล่ามีอะไรเนี่ยคุกขี้ปาร์เลยทับไปเมื่อปีเคเรอตัวบาลามามีน้ำหามีต้องพักที่เด็ก ตามยุตาลุ่มยาวยี่เต็มร้อยเชนเอาไว้ยิ่งมาอายุตาที่มุกเรติมหาไม่เต็มร้อยMNTเนี่ยอาร์คัตเตอร์ตัวอีรู้ที่ตุนยานนี่คุณสิสิยี่สาไลปีเรนเอาไปมาร้อยเดต้าคันวีที่ใครเตะสมุริปูมยาลาเรลูแต่จวบลูชาดูริยาสูบาร์เลยปีเคเรจันวายลาเตยานิกาเนี่ยมีลานนัสเซตองยานิที่เชมินเนี่ยเอาไปมามีเนี่ยเอาไปเนี่ยแล้วเนี่ยจุนจันวีจ้าเตะสองตัวคนอูชิกาบีที่ใครแต่ยายาชิตูต้องเสียชาวอูชิบาร์เลย
ไอ้ยังมากูขายมีเนี่ยตะคุเรติเตยสองตัวเนี่ยแต่ยายาชิตูเสียชาวอูชิบาร์เลยตามยุติมีพ่อสิทิบุเย่เบี้ยยี่สุขุนชิตูลุยชิสงาการอเลชิเชม้าตีเปียวดีฮะเจ้าเสียกำลังปูมันพินิเรลุสุบาร์เลยโอเปอเรชั่นมาสังเกตย์ยินดีเรียบปังควายมูเรียรู้ชีเคเรสุบิเมเลตีเล่าที่สัวลามูรามชิวนะ ที่ออปเปอเรชั่นกาลาเย่ที่ออปเปอเรชั่นที่เรานำมาสู่เราปังควายมูเรียลงว่าชัดใจมีอยู่ที่นี่ตัดชูส่วนชั่วปันมาจนตะเบ็ดตัวมัวลูต้องเลี้ยงยาวที่ใครเลยฮาริติสงนั้นเนี่ยอันนี้ตัวยาละบ่เนาะพี่ดีปังควายมูเรียก็เนี่ยไรลูลูพี่นี่เลยเชฟพี่เนี่ยมีเอาไปเนี่ยมีสุกุยนำหาไม่ต้องไปก็ติ้งไปนั่งแคบีเรนเอาเจนวายละมารอ่ะพี่แค่ด้วยเยสเซตัวเก็บไว้ ทับไปแม่มหาไม่ได้พูดด้วยฮะเนี่ยมีติ้งไปไหนพูดจูซามุเน่เต็มร้อยอ่ะปูตบยิงกากไว้บุโจซามุดด้วยมีมีออกมาเปล่าชีเดสระกูชิชิลิลิมตีไหนเบาคุเชงมารอ่ะพี่เยสเซปีกเรก้าเนี่ยเย็บยันลาจาเร่เท่าเนี่ยชีเดสิเบชาวเนี่ยเบาเว่อ่ะพี่แม่เร่พี่ตูมีอาสวาฮะมีมีออกมาจานด้วยกูแค่นี้ใจยาบาร์เร่ ไอ้เจ้ามากูขายมีอันนี้ก็ปั้นเสียจีว่ามันยังไงเด็ดดอกขี้นี่เลยป้าบาร์เลยตัวมาตัวป้าเว่มีตาสูงเลี้ยวชีบีแต่ตัวยันนี่คุณสิสิยตัวใต้ป่วยด้วยฮะตัวอยู่อนาคตยาวเลยขามารอใครพี่เตียงเขียบาร์เลยปีแค่เจ้าหน้าอีน้องใบมารอเนี่ยงูเปียงเขียบาร์เลยแม้ชลาสันยันนี่มารอดอกขี้ฮะตัวมาเย่จุดกลางเปียวสงเนียจ้าอยู่อันนี้เลยยามาจุดตัวชาสิ
ไม่หนีมีเขาบาร์เลยยี่มีเอาไม่หนีมีได้จ้าวตัวมาเย่เนี่ยเบ็ดทุกองเอากันนี่จีเราเพลียเลยยาบาร์เลยตัวจุ๊กี้อาดอกจะเป็นยังไงจะมาไม่หนีมีได้เนี่ยก็ยันตัวนี้จะเนี่ยเวลีมีเอาทาราโรบามันมีเนี่ยบุปลุกนี่มีเล่าเราไม่ดีเราจะมาเราไม่หนีมีได้เนี่ยก็ประมาณสิตาลีจีขนาดขนาดหลักแค่เดนเนี่ยเวลีจะมาไม่หนีมีได้เนี่ยก็สิ่งของสิ่งที่ต้องแค่เนี่ยเนี่ยนี่เดียบ่ อุ้ยสังกัดรอดอกขี้ยังเอ็นนี่ชิมพี่บาร์เลยตัวก็ไม่มีเยลูนี่เลยลุงเอตัวบ้าตัวก็มีมาสิตาเร่ตัวเอ็นนี่มาไม่เท่าหน้ากูสังจีนี่แค่เรื่องสุบาร์เลยไม่จ้าตัวเย่จ้วยตัวเงาส่งส่งตัวเร่ด้วยสนิทจ้าเล่นจริงจังมุมสีกับพี่เมย์ตัวกูร้ายไม่ชินลิมบุส่งพี่แค่บาร์เลยตัวกูร้ายมีมีเอาไม่ไล่พี่ตาอารมณ์ชิสเซนี่บาร์ชิบิลูอุ้ยสังกัดสุบาร์เลย
อาจจะได้ผลเนาะจะน้องเชี่ยวทองนะจะน้องเชี่ยวเขียวไปไอ้เราจะรู้จะปีนยาไปยาแค่ไหนบ่จะหาลูกเชี่ยวแล้วบ่ไอ้เราดูว่าเราดีเจนว่าที่เนี่ยรู้ว่าที่เนี่ยสำหรับน้องไอ้เราเชี่ยวเชี่ยวได้บ่ไอ้เราแต่ไอ้เราไม่จะน้องเชี่ยวดีได้ท่านเนาะแต่ว่าเจนว่าไปเชี่ยวรู้ไปเชี่ยวเชี่ยวที่ละมาเลยก็ตลกเชี่ยวเนี่ยดูตัวอย่างแต่ตาบ่เจ้าตัวของแต่ตาบ่น้องอาจจะของแต่ตาบ่ไอ้เรา
ยี่มีออกมาต้องพิวดาฮะอาชีพการลูกคุณยิ่งคุ้มพี่เด้อแต่สินตังคุณกูชูพาวดาพี่ตัวนั่งงานเด็กอุบลีรุ่นเนี่ย တဘောတူညီချက်ကိုချိုးဖောက်တာဖြစ်ပါတယ်ဒါပေမဲ့စိတ်မကောင်းစွာနဲ့ပဲမြန်မာနိုင်ငံဟာ1990ခုမြေမြုပ်မိုင်းတာစီဆန့်ကျင်ရေးတဘောတူစာချုပ်ကိုအခုချိန်ထိလက်မှတ်မထိုးထားရသေးပါဘူးဒါပေမဲ့မြေမြုပ်မိုင်းအသုံးပြုတာကတရားမဝင်ပါဘူးအဲ့ဒီစာချုပ်ဟာအစိုးရမဟုတ်တဲ့အခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သက်ဆိုင်မှုမရှိပေမဲ့ချင်းနွေရဲ့နိုင်ငံရေးအဖွဲ့ကမြေမြုပ်မိုင်းအသုံးပြုခြင်းကိုတာမြင့်ထားတဲ့ Geneva Call Deed of Commitment ကို2000ခုနှစ်ကလက်မှတ်ရေးထိုးထားပါတယ်လက်ရှိမှာချင်းနွေကကုခိုင်မြို့နယ်ကိုထိန်းချုပ်ထားပါတယ်တောင်မျိုးသားလူမျိုးရေးတက်မလို့ PSOF ချင်းနွေရဲ့ပြောရေးဆိုခွင့်ရှိသူလွေရီဦးကတော့တတိယနှစ်ခွင်စစ်စီရဲ့အတွင်းကသူတို့တပ်စခန်းတွေကိုကာကွယ်ဖို့တပ်စခန်းတွေနားမှာသာမြေမြုပ်မိုင်းတွေမြုပ်ထားတယ်လို့ဆိုပါတယ်လက်ရှိချိန်မှာလည်း TNW အနေနဲ့မိုင်းရှင်းလင်းရေးတွေအတွက်လူရင်းအား100ကျော်အသုံးပြုထားတယ်လို့ဆိုပါတယ်ဒါပေမဲ့သူတို့မှာပစ္စည်းကရိယာလုံလုံလောက်လောက်မရှိတဲ့အတွက်ဒေတာခံတွေဖြစ်စေခြင်းတို့အမြန်မလုံနိုင်သေးဘူးလို့ဆိုပါတယ်
လက်ရှိကျမတို့ဖြေရှင်းနေရတဲ့မိုင်းကစစ်ကောင်စီထောင်ထားတဲ့မိုင်းတွေဖြစ်တယ်ပေါ့နော်။မြေမြုပ်မိုင်းရဲ့လက်လုံးမိုင်းရဲ့အဲ့ဒါတွေဒီစစ်ကောင်စီကလည်းတူထောင်တော့ကတူလေအာခိနဲ့နေပညာနဲ့ထောင်ထားတာဖြစ်တဲ့အတွက်ကြောင့်ကျမတို့ဒီမိုင်းရှင်းနေပြီးကလျာနဲ့ပြန်ရှာတဲ့ချိန်မှာတချို့အတွေမပေါ်တဲ့ပိုင်းတွေရှိတယ်။ဒါကြောင့်မို့ဒီမိုင်းတွေအများကြီးတော့အကြံပါတည်တယ်ပေါ့နော်။အထူးဖြင့်စစ်ကောင်စီထိုင်ထားတဲ့အထိုင်တပ်တွေနေရာမှာသူပုံများပါတယ်
မြေမြုပ်မိုင်းရှင်းလင်းရေးလုပ်ငန်းစဉ်တွေဟာမိုင်းတံကိုခံခဲ့ရတဲ့ဒေါ်အီအီပြုံးလိုဒေတာခံတွေအတွက်ကတော့အချိန်မမီနိုင်တော့ပါဘူးသူခင်ပွန်းဆုံးပြီးကြတဲ့ကကြံနေခဲ့တဲ့ကလေးငါးယောက်ကိုကျွေးမွေးဆောင်ရှောက်ဖို့ရုန်းကန်နေရပါတယ်သူမမိုင်းမနီမီခင်ကဒေါ်ခင်ကြီးကလည်းဟင်းတီဟင်းရွက်တွေစိုက်ပျိုးရောင်းချပြီးမိသားစုအတွက်အဓိကပိုက်ဆံရှာသူဖြစ်ပါတယ်အခုတော့လမ်းတော်မလျှောက်နိုင်တော့ပါဘူးသူကျွဲကိုတွက်ရောက်ရှာချင်းမိုင်းနိမိစင်တို့ကသူမရဲ့ညာခြေတော်အောက်ပိုင်းဆုံရှုံရပါတယ်ဘယ်ဘက်ကလည်းထိခိုက်ဒဏ်ရာရထားပါတယ်အဲ့ဒီဒဏ်ရာတွေအတွက်အခုချိန်ထိကုသမှုခံယူနေဆဲဖြစ်ပြီးနောက်ပိုင်းမှာတော့ခြေတူးတက်နိုင်မယ်လို့မျှော်လင့်ထားပါတယ်ဒေါခင်ကြီးကတော့သူ့လိုအဖြစ်ဆိုးမျိုးကိုဘုဒ္ဓကိုမှမကြုံတွေ့စေချင်တော့ပါဘူးဒါကြောင့်လေမြေမြုပ်မိုင်းတွေကိုပိုပြီးသတိထားနေတိုင်းဖို့ဒေတာခန်တွေကိုတိုက်တွန်းချပါတယ
်OM စံတဲ့ဤတန်ချေတဲ့ကိုဟာကို
အတိပေးချင်တာကတော့ဘဒူးမမြေမြုပ်မိုင်းရှိနိုင်တဲ့နေရာတွေကိုမတွားဖို့ပေါ့ကျမဖြစ်သွားတာတော့ကိုဘလောက်ထင်ရရလဲဘလောက်ထိနာကျင်ရလဲဘလောက်တောင်ခံလိုက်ရလဲစေကူတာဖို့အတွက်ပတ်စံလဲအများကြီးကုန်တယ်ညနာငယ်ရတယ်ဘဝပြတ်သွားတယ်လို့ဖြစ်သွားတယ်အားလုံးသတိထားစေချင်တယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင်းမယ်တို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ရှမ်းပြည်မြောက်ပိုင်းမြေမြုံပိုင်းပြဿနာပါ။မကြာခင်ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာနောက်အာရှနိုင်ငံရဲ့ပါဝင်အပတ်စဉ်ကဏ္ဍတွေဇက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ VOA အမေရိကန်တန်ရဲ့စနေညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။အခုဒုတိယပိုင်းနောက်ပတ်စဉ်ကဏ္ဍတွေနဲ့ဥတုကွယ်လွန်ခဲ့မှုအထူးအစီအစဉ်ကြောင့်လေယာစီဝါကန္တာကိုမထုတ်လွှင့်နိုင်တော့ပေမဲ့အာရှနိုင်ငံရေးဥရုယာဒီနဲ့သတင်းတွေတက်ကတုဒ္ဒအစီအစဉ်တွေမလာခင်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအစီအစဉ်ပထမပါမြန်မာနိုင်ငံရဲ့ဖြစ်နိုင်ပဋိပက္ခရဲ့ဖြစ်နိုင်ပွဲတွေကိုပြောထားပါတယ်အပိုင်းနှစ်ပါဩစတြေးလျနိုင်ငံ Lowell Institute ကသုံးသပ်သူမော်ဒယ်ပီတန်ဆက်ရဲ့မြင်ကိုခြေခံပြီးမြန်မာပြည်တွင်းစစ်ချိန်ဖြေသွားနိုင်သလားဆိုတာကိုသုံးသပ်ထားပါတယ်မြန်မာရေးသုံးသပ်သူဦးသန်းစိုးနိုင်ကိုမေးထားတဲ့ဥတ္တမောင်တန်ပြပြပေးပါအောင်ခင်ဗျာ
မအေးတမ်းတူမော်တန်ပီတာဆန်ရဲ့သုံးသက်ချက်စာရန်ထဲမှာပါရှိတဲ့ဖြစ်လာနိုင်ပွဲစစ်ချင်းတွေတော့ကျွန်တော်တို့မြမအေးသုံးသက်သူဦးသန်းစွန့်နိုင်တဲ့ဆွေးနွေးတင်ပြနေတာပါပထမပိုင်းကဖြစ်နိုင်ပွဲအခြေအနေနှစ်ရပ်ကိုတင်ပြပေးပါတယ်အစိုးရပြုတ်ကျနိုင်တဲ့အခြေအနေနဲ့ဗက်ဒရယ်ဒီမိုကရေစီတပ်တွေကနေပြည်တော်အထိထိုးစစ်ဆင်နိုင်မနိုင်ဆိုတော့ကိုပြီးခဲ့တဲ့ပတ်မှာကျွန်တော်တို့ဆွေးနွေးတင်ပြခဲ့ပါတယ်အခု Martin Peterson တော်တဲ့တတိယဖြစ်နိုင်ပုံအခြေအနေကိုဒီပတ်ဆက်လက်တင်ပြပါမယ်ဆိုတော့ဒီမြင်ကွင်းမှာတော့အခုရရှိနေတဲ့လက်နက်ကိုင်တိုက်ပွဲအချိန်ကကြာလာမယ်စစ်ကောင်စီကEA ကိုခေါ်တဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်အဖို့ပုံပြီးတွန်းအားပေးလာမယ်ဒါပေမဲ့ NUG နဲ့ PDF တွေနဲ့တော့စစ်ကောင်စီကဆွေးနွေးမှာမဟုတ်ဘူးပြီးတော့အရသာအရေးခြုံလို့ရအောင်လဲရွေးကောက်ပွဲပုံစံတစ်ခုကိုသွားမယ်ဒါတွေအကုန်လုံးကမြန်မာပြည်ပြဿနာကိုဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးလို့မစ္စတာပီတာဆန်နာဆိုပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဒီလိုလောက်တာစရာကြောင်းရှိတယ်အချင်းလွတ်လပ်ရေးအဖွဲ့ KIO နဲ့ပြည်ရင်မျိုးသားစီယုံ KNU တို့ကတော့အပြည့်ရဖို့တရားဝင်သဘောတူကြမှာမဟုတ်ပါဘူးဒါပေမဲ့စစ်တပ်ကမတိုက်အောင်တော့ထိတ်တဲရန်တွေးတာမျိုးတွေလည်းဒီညီငွဲမှာရှင်းချလာနိုင်မယ်တိုင်းသားအဖွဲ့တွေအတွက်ညီငွဲကအကျိုးရှိတာကတော့အုပ်ချုပ်မှုနဲ့ပြည်သူဝန်ဆောင်မှုကိုပို့ပြီးသူတို့ပြည်နယ်တွေမှာခိုက်ပါအောင်တည်ဆောက်နိုင်တာပါပဲတဲ့မကြခင်ကဖက်ဒရယ်ဒီမိုကရေစီလက်နက်ကိုင်ကြိုက်ပွဲအောင်မြင်တာတွေဆိုတဲ့တောင်းကနေကြီးလိုက်ရင်တော့ဒီမြင်ကွင်းကအလုံးကိုအစိုးမြင်တဲ့မြင်ကွင်းဖြစ်နေနိုင်ပါတယ်လို့လည်းမစ္စတာပီတာဆန်ကပြောပါတယ်ဆိုတော့ဒီလိုမြင်ကွင်းကတော့ဖြစ်လာနိုင်တယ်လို့ဆရာထင်ပါတယ်ဒါဆရာဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒီဘိုင်းကတော့ဗမာပြည်ရဲ့ကျွန်တော်တို့အခုမြို့တော်လိုင်းရဲ့နာဂတ်နဲ့ပတ်သက်ပြီးအရေးကြီးဆုံးဘိုင်းမှာအဲ့ဒီအရေးကြီးဆုံးဘိုင်းမှာအခုကျွန်တော်မြင်တဲ့လောက်ပြောရလို့ရှင်ခုနလိုပြည်နယ်တစ်ခုချင်းလိုက်လွတ်မြောက်သွားပြီဆိုရင်ဟိုအုပ်ချုပ်ရေးအဖွဲ့တွေကျွန်တော်တို့အုပ်ချုပ်ရေးလုံထိန်တို့သူတို့ဟိုပြည်နယ်ရင်းမှာသူတို့ပြည်နယ်ရင်းတည်ဆောက်ရေးပေါ့ရနော်စတိတ်ဘယ်ဒီလုပ်ငန်းစဉ်တွေလုပ်ကြဖို့ဆိုတာသဘောပေါက်ကြပါသဘောပေါက်ကြပြီမဲ့ကျွန်တော်တို့တညီတညွတ်ထဲနော်ကျွန်တော်တို့ဟိုလမ်းစဉ်တစ်ခုတည်းအောက်မှာတော့မဟုတ်ဘူးပေါ့ခင်နော်ချင်းမှာဆိုလို့ချင်းသဘောထားကွဲလာတာလေးတွေလည်းကျွန်တော်တို့တွေ့နေရပါအလားတူခြားသောကျွန်တော်တို့ဟိုဂရနီဒေတာမှာကြားပြအစိုးရထူအောင်လားဒါတွေလည်းတွေ့ရပါဒါပေမဲ့ဂရနီဒေတာမှာတော့ကျွန်တော်တို့ကြားပြအစိုးရထူအောင်နိုင်တဲ့အခြေအနေမရှိပါဘူးအဲ့တော့ပြောချင်တာကဒီအုပ်ချုပ်ရေးစနစ်တွေထူအောင်ပြလိုက်တာဟာနော်ဒါကအခုတော့အစပြုနေပါပြီအဲ့ဒါတွေအတွက်နိုင်ငံတကာကကျွန်တော်တို့ဒီပညာရှင်များရဲ့နော်အကြံပေးမှုတွေနော်ကျွန်တော်တို့လုံဆောင်ရေးစနစ်တွေနဲ့ပတ်သက်တဲ့ကိစ္စတွေကြီးကူညီတွေဒါတွေကလိုအပ်ပါတယ်ရှိလဲရှိနေကြပါတယ်ဒါပေမဲ့ကျွန်တော်အဲ့အရာတွေကိုကျွန်တော်ကတော့မစိုးရိမ်ပါဘူးစိုးရိမ်တာကပြည်လာနိုင်တဲ့နိုင်ငံတကာဆွတ်ဖက်မှုတွေနဲ့ပတ်သက်တဲ့ကိစ္စမှာကျွန်တော်အလွန်စိုးရိမ်ပါတယ်နိုင်ငံတကာဆွတ်ဖက်မှုကအထူးသဖြင့်တော့ပြည်ရဲ့စွတ်ဖက်မှုပြည်ရဲ့စွတ်ဖက်မှုကကျွန်တော်တို့တော်တော်လေးကိုနေဆိုင်ပြီးတော့တော်တော်လေးကိုကျွန်တော်အပြန့်ကျဲဘာကြောင့်လဲဆိုတော့သူကမြောက်ပိုင်းမှာရှိတဲ့ညောင်သုံးဘွယ်ကိုသူပြည့်စင်ခြင်းနဲ့ဆန္ဒအတိုင်းကောင်းထဲကောင်းသူကမဟုတ်ချပြားပေးပါလေအခုကိုရခိုင်မှာသူကကျွန်တော်တို့ငင်းငယ်ဆွေးနွေးပွဲဖြစ်ပေါ်ဘူးတခိုင်းကိုကျွန်တော်တို့ချမ်းမြောက်ပါလို့ငင်းငယ်ဆွေးနွေးပွဲဖြစ်ပေါ်ဘူးဆိုရဲကိစ္စတွေတွန်းဆော်နေတာရှိပါတယ်အဲ့ဒီထဲမှာအခုနောက်ပိုင်းသတင်းအရကျွန်တော်တို့ရုရှားကဒဝယ်ရင်နဲ့စိတ်ကန်ကိုနော်လုတ်ကင်ဆောင်ရမယ်ဆိုရဲအပေးယူနေလှုပ်လာတယ်နောက်တရုတ်ကလည်းပဲတရုတ်ကိုလည်းမင်းအွန်လိုင်းမျိုးကနေပြီးတော့ကျွန်တော်တို့ဟိုမြစ်ဆုံဒီကရာစီမံကိန်းပြန်အောင်ထဲဖို့ဆိုတော့သဘောထားတွေနဲ့ကန့်လန့်လာတာရှိပါတယ်ဆိုလိုတာကတော့သူကတော့ပြည်တည်ရေးအတွက်ကူညီပေးမဲ့နိုင်ငံတကာအင်အားစုကြီးတွေမှန်မြဘာပဲကြပြရနော်တိုင်းပြည်ကကျွန်တော်တို့တိုင်းပြည်ရဲ့ဟိုနယ်မြေသံသာဒဘာပေးအပြရအကုန်လုံးရက်တည်းလိုက်ရောမယ်သူ့ရဲ့ရက်တည်မှုကိုအမခံပေးဖို့လူတွေဆိုရက်အဆင့်တန်းတီအောက်တန်းကျသွား ရောက်ရှိနေတဲ့အနေအထားရှိပါတယ်ကျွန်တော်တို့ရဲ့မူလယဉ်မှန်းချက်ဖြစ်တဲ့ Federal Democracy ထူထောင်ရေးဆိုတဲ့ကိစ္စကိုကျွန်တော်တို့ညီညွတ်ညွတ်ညွတ်နဲ့မဟာဗျူဟာမြောက်လှုပ်ရှားမှုတွေကိုတစည်းတစ်လုံးတည်းနော်တနိုင်ငံလုံးအတွက်ပေါင်းစပ်ညှိနှိုင်းလှုပ်ဆောင်နိုင်တဲ့အခြေအနေမရှိလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဟာစီးရီးယားပြည်ရဲ့ကံကြမ္မာမျိုးနဲ့ကြုံရနိုင်တဲ့အခြေအနေဆိုကြီးရင်ဆိုင်နေရတယ်အဲ့ဒါကိုကျွန်တော်တို့သတိရှိရှိနဲ့ကျွန်တော်တို့ညီညီညွတ်ညွတ်နဲ့ဥပပေါင်းဆောင်ရွက်နိုင်ကြဖို့လုံးနေတဲ့အချိန်ဖြစ်တယ်အဲ့ဒါကျွန်တော်တို့ဗမာပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ့ကျွန်တော်တို့အချက်ပေးချက်သတိပေးချက်သုံးစော်ချက်ဖြစ်တယ်အဲ့ဒါကိုကျွန်တော်တို့ညီညီညွတ်နဲ့ဝိုင်းဝန်းပြီးတော့ကျွန်တော်တို့ခုခံကာကွယ်ကြောက်သွားကြဖို့လူတွေလို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဗျာဒီနောက်ဆုံးမိန့်ခွန်းပါဒီ3နှစ်နဲ့5နှစ်အတွင်းထဲမှာပေါ့နော်စင်ရွေးကဘယ်လိုများဖြစ်ပေါ်လာလိုက်ပဲလို့ကြားချင်ပါတယ်ခင်ဗျာ
။မာရီနာကိုစိုးလို့ရဲ
့စစ်ကောင်စီကိုကျွန်တော်တို့ဒီ3နှစ်နဲ့5နှစ်အတွင်းမှာကျွန်တော်တို့စစ်ကောင်စီရဲ့စိတ်အင်အားကိုဘုံဘုံလေးပြိုကျအောင်ကျွန်တော်တို့ကြိုလင်းနိုင်တဲ့အခြေအနေတက်ကိုညီညီညွတ်ညွတ်မာဗျူဟာကြရပူးပေါင်းဆောင်ရွက်နိုင်ရမယ်ဆိုရောက်ရှိနိုင်ပါတယ်တို့တော့ဗမာပြည်ရဲ့ပြဿနာကအဲ့ဒါနဲ့မပြီးပါဘူးကျွန်တော်တို့တချို့တော့ကျွန်တော်တို့အခုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုပြောကြပြီမဲ့တချို့ကလည်းနော်ဖက်ဒရယ်နဲ့တွန်းပြီးတော့တောင်းဆိုခြင်းနဲ့အနေထားတွေနောက်ပြီးတော့ဖက်ဒရယ်ဆိုတာကိုယ့်ပြည်နယ်ကိုနော်ကိုယ်တိုင်းပြည်သူတွေကွန်ဖက်ဒရိတ်လို့လုပ်ချင်တဲ့အင်အားစုတွေလည်းရှိနေပါတယ်အဲ့ဒါတွေအပေါ်မှာကိုယ်ပိုင်လည်းလင်းပြောရရင် NUG အနေနဲ့လည်းအဲ့ဓာဒီအပေါ်မှာနိုင်ငံရေးရစီးရေးရလွှမ်းမိုးနိုင်တဲ့အခြေအနေမရှိသေးပါဘူးစီးအောင်ရေးရမြွေမြီများကျွန်တော်တို့အဲ့ဒီအခြေအနေကိုထိန်းသိမ်းနိုင်မယ်ဆိုတဲ့အနေအထားလည်းမသိသေးပါဘူးဒါကြောင့်မို့အခြေအနေကတော့ကျွန်တော်တို့စစ်ကောင်စီလွန်ကာလမှာတိုင်းပြည်ရဲ့အနေအထားကတော်တော်လေးကိုစိုးရိမ်စရာကျွန်တော်တို့ကောင်းတဲ့ကျွန်တော်တို့ဟိုအပြိုပြိုအလဲလဲနဲ့เนาะကျွန်တော်တို့ယက်တီတည်ရမယ်တည်ကြယက်တီရမယ်အနေစားတစ်ခုရောက်ရှိသွားနိုင်ပါအဲ့ဒီအချိန်ကခုနကကျွန်တော်ပြောတဲ့နိုင်ငံတကာအင်အားစုတွေကသူတို့အကျိုးစီးပွားတွေအတွက်ဗမာပြည်ရဲ့အနာဂတ်ကိုကျွန်တော်တို့ဖျက်ဆီးဖို့အတွက်လှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်အခွင့်အလမ်းကောင်းတွေဖြစ်လာနိုင်ပါအဲ့ဒါတွေကိုတင်းကြီးတကြွတဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တင်းကြီးကြွတဲ့ကျွန်တော်တိုင်းပြည်ရဲ့အနာဂတ်ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အကောင့်တွေဖော်နိုင်စွာရှိမယ်ဆိုလို့ရှိရင်တော့ကျွန်တော်တိုင်းပြည်ဟာနောက်3နှစ်ကနေ5နှစ်အတွင်းမှာအခြေအနေကောင်းနေစီပြန်ရောက်နိုင်ပါတယ်အဲ့လိုမှမဟုတ်လို့ရှိရင်တော့
အလ္လာဟ်အက္ဘာအလ္လာဟ်အက္ဘာ
ကျွန်တော်တို့စီးရီးယားရဲ့ကံကြမ္မာမျိုးလို့ကျွန်တော်တိုင်းပြည်ဟာလုံးဝကိုကျွန်တော် face stick အဖြစ်နော်အပိုင်းမိုင်းအစစပြိုကွဲသွားမယ်အနည်းကျော်ကဘာကြီးကစောင့်နေတယ်ဆိုတော့ကျွန်တော်ကတော့မြင်နေတဲ့အကြောင်းကိုကျွန်တော်တိုးလို့ပါဟု
တ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာအခုဆွေးနွေးတင်ပြသွားသူကတော့မြမရင်အသုံးသက်သူဆရာဦးသားဆိုးနိုင်ဖြစ်ပါတယ်ကျွန်တော်တပေါင်းတတ်ပါ
မြန်မာပဋိပက္ခဖြစ်နိုင်ခြေတွေကိုဥတ္တမောင်တန်ဆွေးနွေးသုံးသပ်ပေးကြတာပါအခုတော့အာရှနိုင်ငံရေးပါအာရှတဲ့အမေရိကန်တရုတ်ရေးပါမှုကိုပြောထားပါတယ်ထိုင်ဝမ်ရေးတင်းမာနေချိန်တရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေစင်ကာပူရှန်ဂရီလာညီလာခံမှာတင်းပမှာတွေ့ခဲ့ကြပါတယ်ထိုင်ဝမ်လွတ်လပ်ရေးကစစ်ပွဲပဲလို့တရုတ်ကထပ်ချင်းချောက်လိုက်ပြန်ပါတယ်နောက်တရုတ်ဂျပန်တောင်ကိုရီးယားထိပ်သီးပွဲဆုံးမြို့တော်မှာလုပ်ခဲ့ပါတယ်ကုဆောမှုကြောင့်ပြောပြပေးပါအောင်ခင်ဗျာ
နှစ်စဉ်စင်ကာပူနိုင်ငံရှန်ဂရီလာဟိုတယ်မှာကျင်းပတဲ့ရှန်ဂရီလာအာရှလုံခြုံရေးညီလာခံကိုမေလ31ရက်နေ့ကကျင်းပပါတယ်။နိုင်ငံပေါင်းစုံ45နိုင်ငံကကာကွယ်ရေးပညာရှင်တွေအပါအဝင်ဝန်ကြီးဌာနအဆင့်ကိုယ်စားလှယ်49ဦးနဲ့အ အစင်းမြင့်ကာဘော်ရေးတာဝန်ရှိသူ40ကျော်တက်ရောက်တယ်လို့စင်ကာပူကာဘော်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒီအစည်းအဝေးပြင်ပမှာတရုတ်ကာဘော်ရေးဝန်ကြီးဒွန်ချန်းနဲ့အမေရိကန်ကာဘော်ရေးဝန်ကြီးလွိုက်အော့စတင်တို့တွေ့ဆုံခဲ့ကြပါတယ်။ပီတကွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူကတော့နှစ်ဖက်ကာဘော်ရေးဝန်ကြီးဌာနတွေအကြားဒိုက်ရိုက်ဆက်သွယ်ပြောဆိုနိုင်တဲ့ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့ကိစ္စဆွေးနွေးမယ်လို့မျှော်လင့်ရတယ်လို့ပြောပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကတော့အမေရိကန်အနေနဲ့တရုတ်ပြည်တပြည်တည်းမူအတိုင်းဆက်လက်ရပ်တည်ဖို့နဲ့ထိုင်ဝမ်ခွဲထွက်ရေးသမားတွေကိုမကူညီဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းခဲ့တယ်လို့ဆွေးနွေးပွဲအပြီးမှာထုတ်ပေါ်ပြောဆိုပါတယ်။လောလောဆယ်အင်ဒိုပစိဖိတ်ဒေသအတွင်းထိုင်ဝမ်အစိုးရအသစ်တက်လာပြီးနောက်တရုတ်နဲ့ပုံမတင်းမာမှုတွေဖြစ်နေသလိုတောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်အကြားထိတိုက်တိုးမှုတွေဖြစ်နေပါတယ်။အာရှဒေသတွင်တရုတ်ဟာစစ်အင်အားတီးထွားလာနေသလိုရေတပ်အင်အားတွေလည်းတိုးချလာနေပါတယ်။တစ်ဖက်မှာလည်းအမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အာရှဒေသတွင်စီရေးလေ့ကျင့်မှုတွေတိုးလှုပ်လာနေပါတယ်။အင်ဒိုပစိဖိတ်ဒေသတွင်ဩဇာလွှမ်းမိုးနိုင်ရေးတရုတ်နဲ့အမေရိကန်အကြားအားပြိုင်နေတယ်လို့သုတေသီတွေကသုံးသပ်ပါတယ်။စင်ကာပူကနိုင်ငံရေးသုတေသီယူဂျင်းတန်ကတော့ဒီနိုင်ငံတွေအကြားတနိုင်ငံနဲ့တနိုင်ငံစစ်ဖြစ်လို့တယ်လို့တော့သူ့အနေနဲ့မထင်ဘူးလို့ပြောပါတယ
် So I don't think countries are really looking to go to war with each other
ဒီနိုင်ငံတွေအနေနဲ့စစ်ဖြစ်လို့တယ်လို့တော့ကျွန်တော်မထင်ပါဘူးဒါပေမဲ့တခါတလေတွက်ချွတ်မှုတွေလွဲချော်ပြီးစစ်ပွဲနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုတွေဖြစ်တတ်ပါတယ်အဲ့ဒီမှာအခြေအနေတွေကိုပုံမဆိုးသွားပြီးအင်အားတုံးတာတွေဖြစ်လာတတ်ပါတယ်ဒေတာရဲနိုင်ငံတွေအနေနဲ့ပဋိပက္ခတွေထက်ကိုဗစ်ကပ်ဘေးလွန်စီးပွားရေးပြန်လည်တိုးတက်ကောင်းမွန်လာတာကိုပိုးလိုချင်ကြမှာပ
ါပညာရှင်တွေအတော်များများကတော့စစ်ပွဲကိုရွေးချယ်ကြမှာမဟုတ်ဘူးလို့တွက်ပါတယ်ဒါပေမဲ့လည်းလောလောဆယ်ထိုင်ဝမ်လိုအရေးမှာစီးရေးချိတ်ချောက်မှုတွေမြင့်တက်လာနေပါတယ်ထိုင်ဝမ်မှာမေလ20ရက်နေ့ကတာဝန်စတင်ထမ်းဆောင်တဲ့သမ္မတလိုက်ချင်းတင်နဲ့သူ့ရဲ့ DPP ပါတီကိုလွတ်လပ်ရေးလိုလားသူလို့တရုတ်ကဆွဆွဲပြီးထိုင်ဝမ်အနေစီရေးလေ့ကျင့်တာတွေလုပ်ခဲ့သလိုထိုင်ဝမ်လွတ်လပ်ရေးဆိုတာစစ်ပွဲပဲဖြစ်မယ်လို့မေလ30ရက်နေ့မှာတရုတ်အစိုးရကထပ်မံချင်းချောက်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝူချင်းကအခုလိုပြောဆိုခဲ့ပါတယ
်လက်ချင်းတော်520講話充斥著對台灣同胞的欺騙對
ထိုင်ဝမ်လွတ်လပ်ရေးဆိုတာစစ်ပွဲပါပဲတပိုင်းစီခွဲလိုက်ရင်ငြိမ်းချမ်းရေးရှိတော့မှာမဟုတ်ပါဘူးအမျိုးသားအချုပ်ချာပိုင်မှုနဲ့နေမြေပိုင်ဆိုင်မှုကိုအလေးနဲ့ထားကာဝဲမှာပါတရုတ်ပြည်သူတပ်မတော်အနေနဲ့အပြည့်အဝပြင်ဆင်ထားပြီးအမြင့်ဆုံးတက်လှမ်းထားပါတယ်ထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုနဲ့ပြည်ပကနေဝင်ရောက်နှောက်ယှက်မှုတွေကိုပြက်ပြက်သားသားခြေမုံသွားမှာဖြစ်ပါတယ
်သမရလိုင်ရဲ့ DPP အစိုးရဟာအမေရိကန်အားကိုးနဲ့လွတ်လပ်ရေးရဖို့ကြိုးပမ်းနေတယ်လို့တရုတ်ကဆွဆွဲပါတယ်ထိုင်ဝမ်သမရလိုက်ချင်းတင်နဲ့ DPP ပါတီကတော့စစ်ပွဲဟာဖြေရှင်းရမယ့်နည်းလမ်းမဟုတ်ဘဲဆွေးနွေးဖြေရှင်းမယ်လို့ပြောဆိုထားပါတယ်။ထိုင်ဝမ်အနေနဲ့တရုတ်ထံကနေလွတ်လပ်ရေးကိုတောင်းဆိုမှာမဟုတ်ပါဘူး။ဒါပေမဲ့ထိုင်ဝမ်ဟာအချုပ်အခြာရှိတဲ့နယ်မြေတစ်ခုဖြစ်နေပြီးသားဆိုတဲ့အချက်ကိုတော့ဆက်လက်ကင်ဆယ်ထားပါတယ်။အခုလိုအချိန်မှာပဲဂျပန်၊တောင်ကိုရီးယားနဲ့တရုတ်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကိုမေလ29ရက်နေ့ကတောင်ကိုရီးယားနိုင်ငံမြို့တော်ဆိုးလ်မှာပြုလုပ်ခဲ့ပါတယ်။ဒီထိပ်သီးအစည်းအဝေးဟာ2009ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွေ့ဖြစ်ပါတယ်။ဒါပေမဲ့ကြာကာလတွေမှာဒီနိုင်ငံတွေအကြားဆက်ဆံရေးအဆင်မပြေတာတွေရှိခဲ့သလိုထိပ်သီးအစည်းအဝေးဟာလည်းပြတ်လတ်နေခဲ့ပါတယ်။အခုပြန်လည်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာတရုတ်ဝန်ကြီးချုပ်လီချန်းနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆိုယိုလိုတက်ရောက်ခဲ့ပြီးသုံးနိုင်ငံစီးပွားရေးလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအတွက်ထပ်မံသဘောတူခဲ့ကြပါတယ်။တက်ဆိုင်ရာနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေနဲ့လုပ်ငန်းရှင်ကိုယ်စားလှယ်တွေယာနဲ့ချီတက်ရောက်ခဲ့ပါတယ်။အခုလိုသုံးနိုင်ငံထိပ်သီးအစည်းအဝေးစတင်တဲ့နေ့မှာပဲမြောက်ကိုရီးယားကကိုပိုင်ဆက်တလိုက်ဂျိုဒူတလုံးကိုလွတ်တင်ခဲ့ပါတယ်။ဒါပေမဲ့ဒီဂျိုဒူကပြတ်ကျခဲ့ပါတယ်။မေလ30ရက်နေ့မှာနောက်ထပ်မစ်ဆိုင်းတုံးတွေစမ်းသပ်ပစ်ခတ်ပါတယ်။သုံးနိုင်ငံထိပ်သီးအစည်းအဝေးပြင်ပမှာတရုတ်တောင်ကိုရီးယားတရုတ်ဂျပန်တို့တီးခြားတွေ့ဆုံခဲ့ပါတယ်။
ကောက်ဆိုတိုကိုမေဂရုအဂျိုဆေဝို含む
တရုတ်ဝန်ကြီးချုပ်လီချန်းနဲ့တွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့ဂျပန်နိုင်ငံအနီးတရုတ်ရဲ့စီးရေးလေ့ကျင့်မှုအငင်းပွားနေတဲ့ဆန်ကာကုကျွန်းနဲ့
ထိုင်ဝမ်ကိစ္စတွေအပါအဝင်အရှိပင်လယ်ပြင်ဒေသနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုဆွေးနွေးခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါကပြောဆိုခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အာရှဒေသဟာကမ္ဘာပေါ်မှာတန်တမာရေးစည်ရေးစီးပွားရေးလှုပ်ရှားမှုတွေများပြားလာနေတဲ့ဒေသတစ်ခုဖြစ်လာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။အာရှရဲ့အမေရိကန်တရုတ်ရေးပါမှုကိုကိုစံမိုးကျော်ပြောပြပေးခဲ့တာပါ။အခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာအယ်နီညိုအပူလိုင်းကရက်ကိုပြောထားပါတယ်။ဒီပူလိုင်းရဲ့အကျိုးဆက်ဖြစ်တဲ့စားနိုင်ခါရှားပါမှုနဲ့ကမ္ဘာတဝန်းကြုံတွေ့နေရသူလူသန်းပေါင်း60ဝန်းကျင်ရှိနေပါတယ်။ပုံမဆိုးဝါးပြင်းထန်လာတဲ့မိုးခေါင်ရေရှားမှုရေကြီးရေရှမ်းမှုအပြင်အပူပိုင်းမုန်တိုင်းတွေပိုပြီးအဖြစ်များလာနေတဲ့အတွက်စိုက်ပျိုးမြင်တဲ့မြို့မြေတိရစ္ဆာန်တွေပါပျက်စီးဆုံးရှုံးနေရတာပါ။ဘာတွေလုပ်ဖို့လိုနေပါပြီလဲ။နားလောင်ကြောက်ကြောက်ပြေးပါအောင်ခင်ဗျာ။
Break the vicious cycle of food insecurity. We must place highest priority.
ဆန္ဒရခါရှာပါလာတဲ့တဏှာကိုဖျက်ပစ်ဖို့ဆိုရင်ငြိမ်းချမ်းရေးစီးပွားရေးတည်ငြိမ်မှုနဲ့ဥဒုရာသီပြောင်းလဲမှုဓာတ်တွေခန္ဓာရင်ရှိအောင်ပြင်ဆင်ရေးစတဲ့ကဏ္ဍသုံးချက်ကိုထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်မှာဖြစ်ပါလိမ့်မယ်လို့ April လနောက်ပိုင်းမှာကျင်းပခဲ့တဲ့ကုလသမဂ္ဂအထူးညီလာခံရဲ့ဥက္ကဋ္ဌ Dennis Francis ကပြောဆိုသွားတာပါပဋိပက္ခတွေနဲ့ဥဒုရာသီပြောင်းလဲမှုအကျိုးဆက်တွေကြောင့်ငမုတ်ခါမမှုတွေတိုးလာနေချိန်မှာပဲနိုင်ငံဆောင်စုပေါင်းအားနဲ့ဝိုင်းဝန်းကင်တွေဖြည့်ရှင်ကြဖို့အခုလိုတိုက်တွန်းသွားကြတာပါကမ္ဘာမိုးလေဝသအခြေအနေတွေကိုပါတိတိကျကျပြောင်းလဲသွားစေတဲ့လက်တလောကြုံခဲ့ရတဲ့အယ်နီညိုအပူလိုင်းဟာစံချိန်တင်ခဲ့သမျှအပြင်းထန်ဆုံးအပူလိုင်းကြီးတစ်ခုတစ်ခုဖြစ်ပြီးသူ့ရဲ့အကျိုးဆက်ကိုကမ္ဘာတဝန်လှူဒါန်းပေါင်း60လောက်ရင်ဆိုင်နေရတာပါဆက်ပြိုးရေးကိုအဓိကအားထားအသက်ရှင်နေရတဲ့တောင်အာဖရိကတိုက်ထက်မှာအပူလိုင်းကြောင့်မိုးခေါင်ပြေရှားမှုပြင်းထန်နေတဲ့အတွက်တန်းနဲ့ချီတဲ့ပြည်သူတွေငတ်မောခါမမှုဘေးဆိုးကြီးနဲ့ရင်ဆိုင်နေကြပါတယ်။ကင်ညာ၊ဆိုမာလီယာ၊ဘရွန်ဒီနဲ့တန်ဇေးနီးယားနိုင်ငံတို့မှာတော့မိုးသည်းထန်ပြီးတော့ရေကြီးရေလျှံခဲ့တာမှာလူပေါင်း၈သိန်းခွဲနီးပါးရေပေးသင့်ရပါတယ်။ဆက်ပြိုးသီးနှံတွေပျက်စီးပြီးမွေးမြူရေးတိရစ္ဆာန်တွေရေပေးကြောင်သိကြခဲ့ရသလိုလူတွေလည်းနေရာပြောင်းရွှေ့ခဲ့ရတာပါ။လက်တင်အမေရိကနဲ့ကရေဘီယံပင်လယ်ကွင်းနိုင်ငံတွေမှာလည်းမိုးခေါင်ရေရှားမှုတားရှည်လာတဲ့အတွက်ရေရှားပါနေချိန်မှာတချို့နိုင်ငံတွေမှာတော့မိုးသည်းထန်ပြီးရေကြီးရေရှားနေတာပါမိုးခေါင်နာကြောင့်ရောမိုးသည်းထန်လို့နာကြောင့်မှာတည်နံဆိုင်ခင်တွေထိခိုက်ပျက်စီးနေရပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဥဒုရာသီရေရာဌာနညွှန်ကြားရေးမှူး Gretnot Legana ကအခုလိုပြောပါတယ
် Out of the three big drivers of hunger conflicts
ဆာလောင်ငမ်းမမှုဘေးနဲ့ကြုံလာရတဲ့အဓိကအကြောင်းရင်းကြီးသုံးခုကတော့ပဋိပက္ခတွေစီးပွားရေးကျဆင်းမှုနဲ့ဥရုယာလီပြောင်းလဲမှုတွေပဲဖြစ်ပါတယ်။ဥရုယာလီကတော့မှန်ကန်စွာကြိုတင်ခန့်မှန်းနိုင်တဲ့အရာဖြစ်ပြီးအယ်နီညိုအပူလိုင်းနဲ့ဆက်ဆက်တဲ့မိုးကောင်ရေရှားနဲ့ရေကြီးရေလျှံမှုတွေလည်းခန့်မှန်းနိုင်တဲ့အထက်မှာပါဝင်ပါတယ်။ဒါကြောင့်အခုလိုထိခိုက်ပျက်စီးစေတဲ့ဖြစ်ရပ်ဘာကြောင့်ဖြစ်လာရသလဲဆိုတဲ့အကြောင်းရင်းတွေကိုကျွန်တော်တို့သိထားပါတယ်။လူတွေကိုကယ်တင်ရမယ့်အဖြစ်မျိုးမရောက်ခင်မှာသူတို့ကိုအကာအကွယ်ပေးနိုင်ဖို့လိုပါတယ်အရေးပေါ်ကြိုတင်သတိပေးစနစ်တွေမိုးလေဝသကြိုတင်ခန့်မှန်းချက်တွေနဲ့လက်ထဲငွေသားကင်ထားတာမျိုးအဲ့ဒီလိုပြင်ဆင်ထားနိုင်အောင်ဝိုင်းဝန်းကူညီဖို့လိုအပ်ပါတယ
်အာဖရိကတောင်ပိုင်းမာလဝီဇမ်ဘီယာနဲ့ဇင်ဘာဝေးနိုင်ငံတွေမှာတော့မိုးခေါင်ရေရှားမှုပြင်းထန်လို့တဲ့အတွက်အစိုးရကအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပါတယ်မိုးခေါင်ရေရှားမှုအဆိုးဆုံးကြုံရတဲ့ဒေသတွေမှာသူသားချင်းစာနာမှုအခုကြီးလိုအပ်နေတဲ့သူကအများအပြားရှိပါတယ်။အယ်နီညိုအပူလိုင်းနဲ့ဥဒုရာသီအချက်အသေးတွေပုံမောပြင်းထန်ဆိုလာသလိုအကြိမ်ရေများပြီးတော့ပိုလို့လည်းအားကောင်းလာပါတယ်။အယ်နီညိုအပူလိုင်းက2024နှစ်လယ်လောက်မှာအားပြော့သွားပြီးတော့ပုံမှန်ရာသီဥဒုအနေအထားဖက်ကိုရောက်မယ်လို့ခန့်မှန်းရပေမဲ့စိုက်ပျိုးသီးနှံတွေနဲ့လူမှုဘဝတွေကတော့သူ့ရဲ့အကျိုးဆက်ကိုလာနေချီကြုံရရအောင်ပါ။ဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်ပဲကုန်ကုန်နိုင်ငံမှာပုံမှန်မဟုတ်ပဲမိုးသည်းထန်စွာရွာသွန်းပြီးတော့ရေကန်တွေမြစ်တွေချောင်းတွေရေရှမ်းလာတဲ့အတွက်မြို့တွေရွာတွေနဲ့လမ်းသဒ္ဒါတွေကမကဆိုက်ပျိုးမြေယာတွေလည်းရင်းနေကုန်ပါတယ်။သီးနှံတွေပျက်စီးပြီးတော့ကုန်စည်ပို့ဆောင်ရေးလမ်းကြောင်းပြတ်သွားခဲ့တဲ့အတွက်ကုန်စည်နှုန်းတွေလည်းအဆမပြတ်တက်ကုန်ပါတယ်။ကုန်ကုန်နိုင်ငံတော်ရေပေးတဲ့သူကဖျက်မြသတန်းကျော်ရှိပြီးတော့အဆိုးဆုံးဖြစ်နေတဲ့နေရာတွေမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစားနပ်ရိက္ခာတွေလိုက်ပြီးတော့ကူညီထောက်ပံ့ခဲ့တာပါ။အပူလိုင်းရတဲ့ရောက်မှုတဘာဝဘေးဒဏ်တွေအတွက်ကြိုးတင်ပြင်ဆင်မှုတွေနဲ့အရေးပေါ်သတိပေးချက်တွေထုတ်ပြန်နိုင်အောင်စီစဉ်ထားနိုင်ဖို့ WFP က2023ခုနှစ်အစောပိုင်းကတည်းကကြိုးတင်သတိပေးချက်တွေထုတ်ပြန်ခဲ့တာပါ ဦးသူရသည်ပြောင်းလဲမှုအကျိုးဆက်ကြောင့်ပဲဘရာဇီးနိုင်ငံတောင်ပိုင်း Rio Grande do Sul ပြည်နယ်မှာမိုးကြီးခဲ့တာမှာတော့လူသန်းသပွက်လောက်ရေပင်းတင်ပြီးလူ160ကျော်သေဆုံးခဲ့ရတယ်လို့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေလည်းအကြီးအကျယ်ပျက်စီးခဲ့ရပါတယ်။ဘရာဇီးအတွက်ဆန်း၊ဂျုံ၊ပဲပုတ်စင်းနဲ့နှုတ်ထွက်ပစ္စည်းတွေအဓိကတင်ပို့ရောင်းချနေတဲ့မိသားစုပေါင်း 6,500 ရွေးရဲ့စိုက်ပျိုးမြေတွေလည်းမိုးသည်းထန်မှုကြောင့်ပျက်စီးကုန်တာကို Terra Analytic ဂျိုရုကဓာတ်ပုံတွေမှာတွေ့ရပါတယ်။မွေးမြူရေးကျက်တိမ့်တဲ့ချီတို့လည်းသိကြကုန်ပါတယ်။ဒီနယ်မြို့တော်ပေါ်တိုအလီဂရီတဝိုင်ပြည်သူနှစ်သန်းအတွက်စားနပ်ရခါနဲ့တောက်တုံးရေလည်းရှားပါလာပါတယ်။တခါအယ်လီညိုအပူလိုင်းကအပြော့သွားပြီးတဲ့နောက်လာနီညာအေးလိုင်းဝင်လာပြန်ရင်လည်းစားနပ်ရခါရှားပါမှုပိုဆိုးလာမှာကိုကုလသမဂ္ဂရဲ့စားနပ်ရခအဖွဲ့ FAO ကဆိုရင်းနေပါတယ်။လာနီညာအေးလိုင်းရဲ့တည်ရောက်မှုကိုတချို့သတင်းတွေမှာ2024ခုနှစ်ဒုတိယနှစ်ဝက်လောက်ကြာရင်ကျောင်းရလိမ့်မယ်လို့ FAO ရဲ့အရေးပေါ်တုံ့ပြန်ရင်းနဲ့ပြန်လည်နေရာချတာရည်ဌာနအကြီးအကဲအရာရှိဒန်ဂျာဒန်ဂျန်နိုဗစ်ကပြောပါတယ
် La Niña impacts are the opposite of El Niño impacts.
လာနီညာအေးလိုင်းကြတော့ El Niño အပူလိုင်းရဲ့တည်ရောက်မှုနဲ့ပြောင်းမြန်မှာလက်ရှိမိုးဟောင်ရေရှားတဲ့နေရာတွေမှာမိုးကြီးလာနိုင်ပါတယ်ဥပမာအာဖရိကတိုက်တောင်ပိုင်းအမေရိကတိုက်အလဲပိုင်းက Dry Corridor လို့ခေါ်တဲ့ခြောက်သွေ့တဲ့လမ်းကြောင်းတစ်လျှောက်နဲ့ဖိလစ်ပိုင်နိုင်ငံတို့မှာမိုးများလာနိုင်ပါတယ်။အဲ့ဒါဆိုရင်တော့စိုက်ပျိုးရေးအတွက်အကျိုးများမှာပါ။တစ်ချိန်တည်းမှာလည်းမိုးသိပ်များပြန်ရင်ရေကြီးလာမှကိုတော့စိုးရင်ရပါတယ်။ဒါဆိုရင်တော့ကာကွယ်နေတဲ့လူမှုအတိုင်းဝိုင်းအပေါ်တက်ရောက်မှုတွေစိုးရွားပါလိမ့်မယ်။
အခုလိုသဘာဝဘေးဒဏ်တွေကိုအထူးရောက်ဆုံးကာကွယ်နိုင်တဲ့နီလန်ကတော့ပြောင်းလဲလာတဲ့ရာသီဥတုပုံစံနဲ့လှိုက်လျောညီထွေဖြစ်မဲ့အစီအစဉ်တွေနဲ့ကြိုတင်ပြင်ဆင်မှုတွေချမှတ်ထားဖို့အရေးပေါ်ကြိုတင်သတိပေးစနစ် early warning system တွေထားရှိဖို့ဖြစ်တယ်လို့ပညာရှင်တွေကအကြံပြုထားပါတယ်။မြေယာပြုပြင်ထိန်းသိမ်းရေးတစ်တော့ပြန်လဲထူထောင်ရေးစတဲ့ဇီဝကေယစနစ်အခြေပြုဆောင်ရွက်ချက်တွေရှိမယ်။ရှာဒီဥတုဘေးအာမခံတွေထားရှိမယ်။စိတ်ချရတဲ့ငွေကြေးအစီအမံတွေထားရှိမယ်ဆိုရင်တော့ထခါတလဲလဲပေါပေါက်လာနေတဲ့ဥသူရသည်ပြောင်းလဲမှုအကျိုးဆက်ကိုအန်တုနိုင်ပါလိမ့်မယ်လို့ကျွမ်းကျင်သူတွေကအကြံပြုထားကြပါတယ်။ကျွန်မအင်္ဂလာပ
ါ။အလီနီညိုအပူလိုက်ကြီးရဲ့နားလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေတဲ့ကသုတပါ။လူအခွင့်အရေးရှင်ညာစာရန်အကြောင်းပြောထားပါတယ်။လူတိုင်းမှာလွတ်လပ်ပြီးတန်းလူညီများတဲ့မွေးရပါအခွင့်အရေးတွေရှိပါတယ်။ဒီအခွင့်အရေးတွေကိုမဖြစ်မနေလေးစားလိုက်နိုင်ရမယ့်အချက်လက်တွေကိုလူခွင့်ရှင်ညာစာတမ်းတစ်ခုအနေနဲ့ကုလသမဂ္ဂကပြဋ္ဌာန်းထားပါတယ်။ဘာတွေပြဋ္ဌာန်းထားတာကိုမညညိုလင်းပြောပြပေးပါဦးခင်ဗျာ
။ First of the abolition of this crime followed by the founding of the United Nations and the signing of the Universal Declaration of Human Rights
UDHR လို့အင်္ဂလိပ်လိုအတူကောက်ခေါ်တဲ့အပြည့်ပြည့်ဆိုင်ရာလူအခွင့်အရေးကြီးညာစာရန်ဆိုတာလူသားတွေရဲ့မွေးရာပါအခွင့်အရေးတွေနဲ့ပတ်သက်ပြီးပြည့်စုံသတ်မှတ်ထားတဲ့လူအခွင့်အရေးဆိုင်ရာမှတ်တိုင်ကြီးတစ်ခုပဲဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကဆိုပါတယ်ဒီကြီးညာစာရန်ကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့ကြတာပါဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံရတဲ့ရက်စက်တန်းကျုပ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီကျညာစာရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်။ဒီကျညာစာရန်မှာလူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။1948ခုနှစ်ဧပြီလမှာ58နိုင်ငံမြောက်ကုလသမဂ္ဂရဲ့အဖွဲ့ဝင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံကလည်းအဲ့ဒီအချိန်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့လူအခွင့်အရေးကြီးညာစာရန်ကြီးကိုထောက်ခံခဲ့ပါတယ်။ဒီကြီးညာစာရန်မှာပြဋ္ဌာန်းချက်ပေါင်း30ပါရှိတာပါ။ဒီအချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရရင်တော့လူသားတိုင်းဟာလွတ်လပ်ပြီးတန်းတူညီများတဲ့လူကုန်တိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုးကွယ်တဲ့ဘာသာလိင်ခွဲခြားမှုမရှိစေရပဲတန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်ပြည်သူကိုမဆိုနီလန်းစုံနဲ့ကျွံပြူစေခိုင်းတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူးဘယ်သူကမှတရားဥပဒေမဲ့ဖန်ဆီးတာတွေတိုင်းပြည်တွေကနှိမ်ထုတ်တာတွေမလုပ်ရပဲလူတိုင်းဟာတရားဥပဒေရှိမှတန်းတူညီမျှမှုရှိနေရမယ် ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုက်အဝန်းအပြင်စာပေးစာယူကိစ္စတွေကအစားဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူးတိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်လူသားတွေရဲ့နိုင်ငံရေးယုံကြည်လှုပ်ရှားမှုနဲ့ပတ်သက်လို့လေလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အသင်းအဖွဲ့ဖွဲ့စည်းခွင့်ပါဝင်ခွင့်စုဝေးခွင့်တွေရှိရမှာပါနိုင်ငံရေးအုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ဖြစ်စီကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စေပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရပါမယ်။နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့ကလည်းတူညီတဲ့အခွင့်အရေးတွေရှိရမယ်။ရွေးကောက်ပွဲတွေမှာလည်းလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်တွေရရှိရမယ်။အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်။ညီမျှတဲ့လှုပ်အားခလစားရရှိရမယ်။အလုပ်သမားတမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်တာပါ။ကျန်းမာရေးပညာရေးနဲ့ပတ်သက်လို့လည်းလူသားတိုင်းလိုအပ်နေတဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုခန်းစားပိုင်ခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်တော့အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်စောင့်ရှောက်ကြည့်ရှုမှုတွေပေးရပါမယ်။ပညာရေးကိုလည်းအနှိမ့်ဆုံးအခြေခံပညာအဆင့်ကိုအခမဲ့သင်ကြားခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းတူညီမျှသင်ကြားနိုင်ခွင့်တွေရှိရမယ်လို့ဖော်ပြထားတာပါနောက်ဆုံးမှာတော့ပြဋ္ဌာန်းချက်တွေမှာပါဝင်တဲ့အခွင့်အရေးတွေကိုလူသားတိုင်းလေးစားလိုက်နာရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နာပေးရမှာပါဒါအပြင်ဒီကျညာဆန်ရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။လူအခွင့်ရေးကျညာဆန်ရမ်းကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်း Guinness မှာဖော်ပြထားပါတယ်။ဒီလိုလူအခွင့်ရေးပြဋ္ဌာန်းချက်တွေကိုလိုက်နာပြီးကမ္ဘာပေါ်မှာလူအခွင့်အရေးအပြည့်အဝဆုံးထိပ်တန်း9နိုင်ငံကတော့ New Zealand, Estonia, Sweden,ဒေးမန်နဲ့အိုင်ယာလန်နိုင်ငံတို့ဖြစ်ပါတယ်။ကမ္ဘာမှာလူအခွင့်ရေးအနည်းဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊အာဖဂန်နစ္စတန်၊အီရီထရီးယား၊တာကမန်နစ္စတန်နဲ့မြန်မာနိုင်ငံတို့ဖြစ်ကြတယ်လို့ Our World in Data ဆိုတဲ့ website စာမျက်နှာမှာဖော်ပြထားပါတယ်ရှင
်။လူအခွင့်ရေးကျင်းပစာရန်ကြောင်းမညညလင်းပြပြခဲ့တာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့စနေညအစည်းအဝေး VO ရဲ့အစည်းအဝေးပေါ့နော်အဆုံးမသက်ခင်သတင်းချင်းချုပ်မခင်ပြည့်ထွေပြောပြပေးပါအောင်ခင်ဗျာ
ဂါဇာဒေသအပြစ်ခတ်ရစဲ့ရဲ့အဆိုပြုချက်တစ်ရက်ကိုအစ္စရေးကကလန်ချတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးတော့နိုင်ပိုင်းကြာမှာပဲဂါဇာတောင်ပိုင်းရာဖာမြို့မှာဒီကနေ့အစ္စရေးတပ်တွေကတင့်ကားတွေလက်နက်ကြီးတွေနဲ့အပြင်းထန်တိုက်ခိုက်ပါတယ်အစ္စရေးရဲ့ဂါဇာဒေသအပြစ်ရရေးအဆိုပြုချက်အဖြစ်သမ္မတဘိုင်ဒန်ထုတ်ပြန်ကြေညာလိုက်ပြီးတော့အချိန်ပိုင်းလေးအတွင်းမှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူးကလည်းဟာမက်စ်အဖွဲ့ကိုအပြည်တိုင်ချေမှုန်းရေးအပါအဝင်အစ္စရေးရဲ့ရည်မှန်းချက်အားလုံးမပြည့်မချင်းတိုက်ခတ်မှုတွေဆက်လုပ်သွားမယ်လို့ပြောဆိုတာပါတစ်ချိန်တည်းမှာပဲပါလက်စတိုင်းစစ်သွေးကြောအဖွဲ့ကတော့သမ္မတဘိုင်ဒန်ချပြတဲ့အစီအစဉ်ကိုအကောင်းမြင်သုံးသပ်သွားမယ်လို့ထုတ်ပြန်ပါတယ်ရှင်အစပ်ပစိဖိတ်ဒေသမှာဒီတရုတ်ရဲ့ချင်းချောက်မှုတွေကိုပြန်လည်အာရုံစိုက်အောင်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာ Shangri-La Dialogue ဆွေးနွေးပွဲကြီးမှာပြောကြားတဲ့ဒီမိန့်ခွန်းထဲမှာအဓိကထားပြောသွားပါတယ်ယူကရိန်းနဲ့ဂါဇာအရေးကိစ္စတွေကြောင့်အစပ်ပစိဖိတ်ဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့လုံခြုံရေးဆိုင်ရာဂရီကဝစ်တွေညှော့ချသွားပြီးဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲအခုလိုပြောဆိုတာဖြစ်ပါတယ်အာရှဒေသလုံခြုံမှအမေရိကန်ပြည်ထောင်စုလုံခြုံမယ်ဆိုတာကိုပြောချင်ပါတယ်ဆိုပြီးတော့လည်းကာကွယ်ရေးဝန်ကြီးကပြောခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာထိမနိုင်သိမရဖြစ်သွားမယ့်အနေအထားကိုဦးတည်နေတယ်လို့တီမောလက်စတေအရှေ့တီမောသမ္မတဒေါက်တာဟိုဆေရာမို့စ်ရဟော်တာကပြောကြားလိုက်ပါတယ်လက်ရှိပြည်ပခန့်တွေရက်သွားအောင်ကြိုတင်သတ်မှတ်ချက်မရှိဘဲဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေပြီလို့စင်ကာပူနိုင်ငံမှာကျင်းပတဲ့ဒီ Shangri-La Dialogue ဆွေးနွေးပွဲအတွင်းမှာဒီကနေ့ပြောကြားခဲ့တာပါရှင်
ကျေးဇူးပါမခင်ပြည့်ထွေးရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကတော့ရန်နိုင်ပါကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိပ်စက်အနားယူနေကြပါစေခင်ဗျာThank you.
This program has